ဒီနေ့သာသနာတော်နှစ်2558ခုကောဇာတကြီး1396ခုတော်တလင်းလာပြီကျော်4ရက်2014ခု6လပိုင်း12ရက်တောက်ကြနေ့နေ့လည်ခင်းအခါကာလမှာမုံရွာမြို့ရှုတောင်းပြည့်မြတ်စွာဘုရားဘောဂရန္တီဓမ္မယုံတော်တွင်မှဆင်းရဲချင်းပါကြတဲ့ဒုတိယအကြိမ်မြောက်ဓမ္မတဟာယတရားပွဲဖြစ်မြောက်ရေးဖွဲ့မှကြီးမှုပြီးတော့ကျင်းပတဲ့တရားစခန်းပွဲ5ရက်တရားစခန်းပွဲပေါ့နော်အဲဒီကနေ့ပထမအဦးဆုံးညရက်နေ့ကဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပွဲမှာဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ဒကာကြီးဦးကျော်သိန်းဒကာမကြီးဒေါ်စင်ချင်းတွင်ဧကရီအလှပြင်ဆိုင်မိသားစုနဲ့တကကြီးဥတန်းရွှေတကမာကြီးတော်မြတ်မြတ်တင်းအောင်သစ္စာဒန္တထုရောင်းဝယ်ရည်မိသားစုတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ပေးတဲ့ပေါင်းတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်ဒီတော့ဒီကနေ့ဥပဒနာတရားကိုကျင့်ကြံကြိုးကိုအားထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာကြတဲ့ယောဂီသူတော်ရှင်တို့ကိုဦးဇင်းတို့ပါတရားပြောမှလည်းရှိလို့ရှိရဲ့သစ္စာ၄ပါးကိုမတိလေသမျှကလပ်ပလုံးဆင်းရဲဒုက္ခမချုပ်ဆုံးနိုင်ဘူးဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောမှပါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကယဟန်တော်ရှင်မြတ်တွေကိုဟောကြားတော်မူခဲ့တဲ့သုတ်တန်တစ်ခုရှိတယ်အဲ့ဒီမှာပါဟောတာတုံးဆိုတော့ဘိက္ခဝေယဟန်တော်တို့ယောအချင်းပုဂ္ဂိုလ်သည်အဟံငါသည်ဒုက္ခအရိယသစ္စာဒုက္ခသစ္စာကိုယထာဘုတံဟုတ်မှန်သည့်အတိုင်းအနဘိသမစ္စထိုးထွင်း၍မတိမူ၍ဒုက္ခတမှုရိယအရိယသစ္စာတမှုရိယသစ္စာကိုယထာဘုတံဟုတ်မှန်သည့်အတိုင်းအနဘိသမစ္စထိုးထွင်း၍မတိမူ၍ဒုက္ခនិရောဓအရိယသစ္စာนิโรธทิสสาကိုยถาภูตังဟုတ်မှန်သည့်အတိုင်းအနဘိသမစ္စထွထွင်း၍မတိမူ၍ဒုက္ခนิโรธกามิနေปฏิวดันอริยทิสสาเมฆทิสสาကိုยถาภูตังဟုတ်မှန်သည့်အတိုင်းအနဘိသမစ္စထွထွင်း၍မတိမူ၍ဒုက္ခတဆင်းရဲဤအန္တံဆုံးကိုကရိတာမိတိပြုအံ့ဧဝံဤလို့တတထုပုဂ္ဂိုလ်ဤဣတံဌာနံဤကဲ့သို့ပြောဆိုနိုင်သောအကြောင်းအရာသည်နာဝိယတိမရှိအိဗေကဘာပြောတာလဲဆိုတော့ယဟန်တို့တဲ့ပုဂ္ဂိုလ်တူတယောက်ဟာသစ္စာ၄ပါးကိုထိုးထွင်းပြီးတော့မတိဘဲနဲ့ဆင်းရဲဒုက္ခကုံဆုံးနိုင်တယ်လို့ပြောခဲ့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အတွက်အဲ့လိုပြောနိုင်စရာအကြောင်းတရားဆိုတာမရှိပါဘူးတဲ့ဆိုလိုတာကသစ္စာ၄ပါးကိုမတိဘဲနဲ့ဒုက္ခချုပ်ဆုံးတယ်ဆိုတာဘယ်တော့မှမဖြစ်နိုင်ဘူးအဲ့ဒါကိုမြတ်စွာဘုရားကဥပမာလေးနဲ့တောင်ဆက်ပြီးတော့ပြောထားတယ်သစ္စာ၄ပါးကိုမတိဘဲနဲ့ဒုက္ခမကုံနိုင်ဘူးဒုက္ခမဆုံးနိုင်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြထားတဲ့ဥမာကရှားရွက်တို့ရှစ်ရှားရွက်တို့ဇီးပြူရွက်တို့ ਨੇ ရေထုတ်မယ်ဆိုလို့ရှိရင်ဒါထုတ်လို့မရနိုင်ပါဘူးတဲ့တစုံတစ်ယောက်ကငါရှားရွက်နဲ့ရေထုတ်ပြီးတော့ဝါအောင်တောက်လိုက်တယ်တန့်ရှင်းသွားအောင်ချိုးလိုက်တယ်လို့ပြောမှဆိုရင်အဲ့ဒါယုံနိုင်စရာအကြောင်းမရှိဘူးပေါ့အဲ့လိုပဲသစ္စာ၄ပါးကိုမတိဘဲနဲ့ဆင်းရဲဒုက္ခဆိုတာဘယ်တော့မှမကုံနိုင်ဘူးလို့မြတ်စွာဘုရားဟောတယ်။သစ္စာ၄ပါးကိုတိမှသာလျှင်ဆင်းရဲဒုက္ခတွေဟာကုံနိုင်နေပေါ့။အဲ့ဒါကိုလည်းမြတ်စွာဘုရားကကြာရွက်တို့ပေါက်ရွက်တို့ ਨੇ ရေထုတ်ခဲ့မယ်ဆိုရင်တော့ဒါဖြစ်နိုင်နေပေါ့။တောက်လို့လည်းရမင်းဒါရေကိုများစွာထုတ်ယူနိုင်နေပေါ့။အရွက်ကြီးတွေကအကြီးကြီးတွေဆိုတော့ဟုတ်လား။အဲ့ဒါလိုပဲဦးဇင်းတို့သစ္စာ၄ပါးကိုတိမှသာလျှင်ဒုက္ခဆိုတာကုံဆုံးနိုင်လား။သစ္စာ၄ပါးကိုမတိလေသည်မြတ်တတ္တဝါတွေဟာတဘဝပြီးတဘဝတပြောင်းပြန်ပြန်ညင်ကြီးနှိမ်ကြီးတက်ချီကြကြီးအဲ့ဒီလိုမျိုးပြီးသွားရလိမ့်မယ်ကျင်လည်ရလိမ့်မယ်ကျက်စားရလိမ့်မယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းမြတ်စွာဘုရားကကောဋ္ဌိကာမသုတ်တံမှာဗာဟောထားတယ်ဆိုတော့ဗိက္ခူယံတော်တို့တဲ့စတုဏ္ဏ၄မျိုးကုန်သောအရိယသစ္စာနဲ့အရိယသစ္စာတို့ကိုအတ္တတနာမတိခြင်းမမြင်ခြင်းကြောင့်အနန္တဘောဓာဝိပဿနာဉာဏ်ဖြင့်လျော်စွာမတိခြင်းကြောင့်အပတိဝေဒာမဉဏ်ဖြင့်ထိုးထွင်း၍မတိခြင်းကြောင့်မမင်စီဝငါဖျားသည်၎င်းတုံမကင်စသင်္ချစ်သားတို့သည်၎င်း Ewan ikedu dikan silih Allah swadho Ima adana ikalapalo Tanda widan jilwa gaya bulibi Tantri dan jenli jasa gaya bulibi Tisa liwaku Anandu bodha Vipatana nyamshin leo swamati jenjau Apti wida menyamshin tutun yi mati jenjau နှစ်ချက်ပြောထားတယ်เนาะအဲ့ဒါလို့သစ္စာလေးပါးကိုဝိပဿနာဉာဏ်နဲ့မသိဘူးမဉာဏ်ဖြင့်ထွန်းပြီးတော့မသိဘူးဒီလိုမသိခြင်းကြောင့်ငါဖျားသည်၎င်းသင်ချက်သားတို့သည်၎င်းဒီလောက်ရှည်လျားတဲ့ကာလတစ်လျှောက်လုံးတပြောင်းပြန်ပြန်ကျင့်လေကျစားကြရလာပြီတဲ့ဒီနေရာမှာအနန္တဘောဓာသစ္စာလေးပါးကိုဝိပဿနာဉာဏ်ဖြင့်လျော့စွာမသိခြင်းဆိုတာကတရားဓမ္မတို့ဦးဇင်းတို့ တစ္စာလေးပါးနဲ့ပတ်သက်ပြီးတော့သုဒ္ဓမယဉာဏ်နဲ့ဂျာဘူနာဝရှိအောင်ကြိုးစားရမယ်။ပြီးရင်မိမိရဲ့ခန္ဓာကိုသတိပဋ္ဌာန်ဒေသနာတော်နေနဲ့အညီတတိဥရှိပြီးတော့ရှုမှတ်ပွားများရမယ်။အဲ့လိုရှုမှတ်ပွားများမယ်ဆိုရင်ခန္ဓာဟာတခဏလေးတောင်မှမြဲတဲ့သဘောမရှိတဲ့အတွက်ကြောင့်ဒီခန္ဓာမှာဘာတွေပဲဖြစ်ပေါ်ဖြစ်ပေါ်လာလာတည်တံ့နေတဲ့ခိုင်မြဲနေတဲ့ဆိုတာတခဏလေးတောင်မရှိတ ရဲ့သဘောကိုထိုက်တက်လောက်မကြိတ်စားမိပေဘူးလားကြိတ်စားမိနိုင်တယ်အေးအဲ့ဒါလို့ခန္ဓာဟာဒုက္ခဖြစ်တယ်လို့ဝိပဿနာရှုရင်းနဲ့မိမိတို့နားလေသဘောပေါက်မယ်ဆိုလို့ရှိရင်အဲ့ဒါသစ္စာ၄ပါးကိုအနတ္တဘောဓဝိပဿနာဉာဏ်ဖြင့်လျော်စွာသိတယ်လို့ဆိုရတယ်ဟုတ်လားအဲ့ဒါကိုဆက်လက်ကြိုးစားလို့ဒကာဓမ္မတို့ဥယျာဉ်တို့ကိုယ့်ရဲ့ကြိုးစားအားထုတ်မှုဝိရိယထက်သန်လို့မဉ္ဉံဖူဉ္ဉံကိုရခဲ့မယ်ဆိုရင်တော့တည့်တည့်ပြောရရင်မဉ္ဉံကိုရပြီဆိုရင်တော့အဲ့ဒါပဋိဝေဒထိုးထွင်းပြီးတော့တစ္ဆာလေးပါးကိုသိတယ်ဆိုတဲ့အရှင်ကိုရတယ်အဲ့ဒါလိုမျိုးမသိကြလို့မြတ်စွာဘုရားရောတပည့်သားတန်ခါးတွေရောမြတ်စွာဘုရားကတော့မမင်းစီဝါငါဘုရားတိ၎င်းတုံမကင်းစာတင်ချစ်သားတို့တိ၎င်းလို့ဒါမသိခင်တုန်းကတန်တရာထဲမှာဒုက္ခတွေအမျိုးမျိုးတွေ့ကြရတယ်ဘဝတွေဟာတကယ်တမ်းကသစ္စာလေးပါးကိုမသိလေသည်မျှအကျင်လေကြရမယ်သွားကြရမယ်သမုဒ္ဒရာ၄ရှင်ထဲမှာရှိတဲ့ရေထက်ဘဝတန်တရားအဆက်ဆက်ခေါင်းဖြတ်ခံရလို့ယိုစီးကြလာတဲ့သွေးကပိုပြီးတော့များတယ်ဆိုတဲ့ဒေသနာတွေလည်းပဲဒကာဓမ္မတို့ဥယျာဉ်တို့မှတ်သားဖို့ပါတယ်ဟုတ်လားသမုဒ္ဒရာ၄ရှင်ထဲမှာရှိတဲ့ရေထက်ကိုယ်တောက်ဆူခဲ့တဲ့အမိရဲ့နှုတ်ရည်ကပူပြီးတော့များတယ်ဆိုတာကိုလည်းပဲမှတ်သားပူကြရတယ်ပေါ့ဟုတ်လားတန်တရာဟာဘလောက်ကြာခဲ့ပြီဘလောက်ရှည်ခဲ့ပြီလဲဆိုတာအနတ်မတက်ကောရန်အစဟာမတိနိုင်လောက်အောင်ကိုရှည်လျားခဲ့လာပြီလို့မြတ်စွာဘုရားဟောတယ်အဲ့လိုရှည်လျားတဲ့ကာလပတ်လုံးဘဝတွေအမျိုးမျိုးဖြစ်ကြတဲ့နေရာမှာဟိုကောင်းငင်ကိုမြှောက်လိုက်တဲ့တို့ဟာတခါတည်းရမှာအရင်ကကြာခြင်းကြာမယ်တခါတည်းရမှာအပြားကလည်းကြာခြင်းကြာမယ်သူကြကျင်တယ်လို့ကြမယ်ပေါ့။ကောင်းငင်ကိုပြစ်တင်လိုက်တဲ့တို့ပြန်ကြလာပြီဆိုလို့ရှိရင်ဘေပုံစံကြမယ်ဆိုတာမခံမနိုင်ဘူးပေါ့။ဟုတ်လား။အဲ့ဒါလိုပဲဘဝတန်လျာမှာဖြစ်ကြရတဲ့ဒကာမတို့ဦးကြီးတို့တွေဟာဘယ်လိုဘဝမျိုးမှဖြစ်ရမယ်ဆိုတာကိုကံတေကံမပြောလို့မရဘူး။ပုထုရှင်တူတယောက်ရဲ့ဘဝဟာစိတ်တည်းကအမျိုးမျိုးအထွေထွေမပြုတ်ထားတဲ့ကံတရားတွေကလည်းအမျိုးမျိုးပုံပုံဆိုတော့ဒါဘလူးကြီးစီမံလိုက်မယ်ဘလူးကြီးအကြောင်းတင်သွားမယ်ဆိုတာကိုဘယ်သူမှမသိနိုင်ဘူးပေါ့။ဒါကြောင့်ဉာဏ်ရှိလို့တွေးတတ်မယ်ဆိုရင်ဘဝတန်တရာဟာတစ္ဆာလေးပါးကိုမတိလေတဲ့မြတ်ကြောင့်ဝဲဖော်ရကောင်းတယ်ဆိုတာကတော့မထင်ရှားဘူးလားထင်ရှားတယ်ဟုတ်လားဒါကြောင့်တစ္ဆာလေးပါးကိုသိအောင်ကြိုးစားအထောက်ကြရအောင်အခုတတိပဋ္ဌာန်ဘာဝနာနီးနဲ့မိမိခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုတတိဦးစီးပြီးတော့တိနေအောင်ကြိုးစားအထောက်နေကြတယ်ဆိုတာဒါတစ္ဆာလေးပါးကိုသိအောင်ကြိုးစားအထောက်နေတာလို့မဆိုနိုင်ဘူးလားခန္ဓာရဲ့တဘာဝတွေကိုသိမြင်နားလည်အောင်ကြိုးစားရင်းနဲ့ခန္ဓာဟာဆင်းရဲတယ်လို့ဒါဝိပဿနာဉာဏ်နဲ့သိမယ်ဆိုရင်နော်အနုဘောဓဉာဏ်တစ္ဆာလေးပါးကိုဝိပဿနာဉာဏ်နဲ့လျော်စွာသိတယ်ဒီနည်းအားဖြင့်မဲ့ဉာဏ်ဖြစ်ပေါ်ဖို့အတွက်ရှည်ပြီးအနေနဲ့ဒါကြင်ကြံကြိုးကိုအထုတ်နေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်ကိုယ်လုံနေတဲ့အလုပ်တွေဒုက္ခချုပ်ဖို့အတွက်လုံနေတာဟုတ်လားဘာလုပ်ဖို့အတွက်လုံနေတာဒုက္ခချုပ်ဖို့အတွက်လုံနေတာဒုက္ခချုပ်ဖို့အတွက်လုံနေတာเนาะဒုက္ခဆိုတာကဒုက္ခရဲ့သဘောကိုမြင်မှဒုက္ခဆိုတာလဲချုပ်နိုင်တာဒီနေ့မှာဦးရှင်တို့ ဒုက္ခကိုဒုက္ခလို့မသိရင်ဒုက္ခတွေဆက်ပြီးတော့ဖြစ်နေမယ်လို့ရိုးရိုးရှင်းရှင်းလေးနားလည်ဖို့လိုတယ်။ဒုက္ခကိုဒုက္ခလို့မသိလို့ရှိရင်ဒုက္ခရဲ့ပုံမှာတွတ်တာမဲ့မောဆွဲလန်းနေဆိုတဲ့လောဘကလာတော့မှာပဲ။ဟုတ်လား။အဲ့ဒီလောဘဆိုတဲ့သမုဒယသစ္စာဖြစ်ပြီးဆိုရင်ထိုသမုဒယသစ္စာကြောင့်ဒုက္ခတွေသာလည်းဆက်ပြီးတော့ဖြစ်စရာအကြောင်းရှိတယ်။ဒါကြောင့်ဘာကြောင့်ဒုက္ခတွေဖြစ်နေတာတုံးဆိုတဲ့မေးခွန်းကိုဖြေခြင်းနဲ့ဆိုရင်အလွယ်ကူဆုံးရှင်းလင်းဆုံးကတော့ဒုက္ခကိုဒုက္ခလို့မသိလို့ဒုက္ခတွေဆက်ပြီးတော့ဖြစ်နေတာလို့ပြောမယ်ဆိုရင်ကမှားမလားမမှားဘူးနော်ဒါကြောင့်ဒုက္ခကိုဒုက္ခလို့သိအောင်ကြိုးစားခြင်းသည်ဒုက္ခချုပ်အောင်ကြိုးစားရန်ရောက်တယ်ဒုက္ခကိုဒုက္ခလို့သိအောင်ကြိုးစားနေတဲ့ခိုက်တက်မှာဒုက္ခရဲ့ပုံမှာဆွေးလန်းနေမမောတဲ့တွေ့တာတွေဆိုတဲ့သမုဒယသစ္စာဖြစ်เสียအကြောင်းရှိမလားမရှိဘူးသမုဒယသစ္စာမဖြစ်ဘူးဆိုရင်သမုဒယသစ္စာကြောင့်ဖြစ်ပေါ်လာမဲ့ဒုက္ခကိုကိုယ်ဟာချုပ်ဆိုးအောင်လုပ်ရရောက်သွားတယ်ပေါ့ဒါကြောင့်ကိုယ်လုံနေတဲ့အလို့ရဲ့တန်ဖို့ကိုလည်းပဲနားလေဖို့အတိဖို့လိုတယ်ပေါ့ဟုတ်လားဒါကြောင့်ပေသက်ပေါင်းသူတော်ကောင်းတို့တစ္ဆာတန်ယုံမှာအခုပြောခဲ့တဲ့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတော်တွေတစ္ဆာ၄ပါးကိုမတိဘဲနဲ့ဆင်းရဲဒုက္ခဘယ်တော့မှမချုပ်ဆုံးနိုင်ဘူးတစ္ဆာ၄ပါးကိုမတိလို့သာလဲတတ္တဝါတွေဟာအမျိုးမျိုးဖုံဖုံဘဝတွေမှာနှိမ့်ချပြီးတော့မြင့်မားပြီးတော့ဟုတ်လားယုံညံ့ပြီးတော့မြင့်မြတ်ပြီးတော့အမျိုးမျိုးဖုံဖုံဖြစ်ပြီးတော့ဒုက္ခတန်တရားတွေမှာလင်ကြရတာဟုတ်ဦးရှင်တို့မြတ်စွာဘုရားရဟန်းတန်ဃာတွေများစွာချမ်းရံပြီးတော့ရာဇချုပ်မြို့တွေကိုဆုံးခံကြတော့ဦးရှင်တို့ဝမ်မာလေးတကောင်ကိုမြင်လို့မြတ်စွာဘုရားပြုံးနေတဲ့ဟောဒီအကြောင်းအရာလေးတွေကိုလူတိုင်းကြားဖို့ပါလေဒါပေမဲ့ဒီအကြောင်းအရာလေးကိုအကြောင်းပြုပြီးတော့ဟောတဲ့တရားကအလွန်လေးနဲ့တွေ့တဲ့ကြောင့်အလွန်စဉ်းစားစရာကောင်းတဲ့တွေ့ကြောင့်ဦးရှင်တို့ပြောမှာပါဟုတ်လားအဲ့ဒါလိုဝမ်မာလေးကိုမြင်တော့မြတ်စွာဘုရားကပြုံးနေပြုံးတဲ့အခါကျတော့မြတ်စွာဘုရားရဲ့သွားတော်၄၀ဆွေတော်၄၀ကနေပြီးတော့ဖြူဝင်းတဲ့ဩဒါတရောင်ကြီးတွေဟာလျှက်စီးလက်တလို့ဝင်းကနေဖြစ်သွားတယ်။အဲဒါကြောင့်နောက်တော်ဘာကပါလာတဲ့ရှင်အန္တနာကိုရောမြတ်ကမြတ်စွာဘုရားပြုံးနေဆိုတာကိုသိတော့မြတ်စွာဘုရားကိုမေးတယ်ပေါ့။မေးတဲ့အခါကျတော့မြတ်စွာဘုရားကစိတ္တအနန္နာတဲ့ဟောဒီဝတ်မလေးဟာမြမပြေကလာတာတဲ့နော်။သူဟာကောက်ကုတံမြတ်စွာဘုရားလက်ထက်တုန်းကကောက်ကုတံမြတ်စွာဘုရားလက်ထက်တုန်းကဟိုကျက်မလေးတကောင်ဖြစ်တာအဲ့ဒီကျက်မလေးကဘယ်နာမှာကျက်စားတာတုန်းဆိုတော့ယဟန်တန်ဃာတွေတရင်သုံးတဲ့ကြောင်းသားမှာသူကကျက်စားတာအဲ့ဒါတနေ့တော့ယဟန်တော်တပါးကကမ္မထံအာယုံယူပြီးတော့ကမ္မထံဒေသနာတွေကိုရွတ်ဖတ်တည်းစေတယ်ပေါ့အဲ့ဒီအတန်ကိုသူကနားဆိုင်ပြီးတော့အာယုံယူနေတော့ရှင်တကောင်ကသူ့ကိုတုတ်ချီသွားပြီးတော့တပ်ဖြတ်ပြီးတော့စားတောင်းလိုက်အဲ့ဒီတရားအာယုံလေးကိုယူရင်းနဲ့တည်တဲ့အတွက်ကြောင့်ဟောသူကလူသွားဖြစ်တယ်နော်လူမမင်းသမီးကိုသွားဖြစ်တယ်အဲ့ဒီမင်းသမီးရဲ့နာမည်ကဥပရိလို့နာမည်ကအမည်ကအဲ့လိုတွင်နေတဲ့ဟုတ်လားအဲ့ဒီမင်းသမီးကနောက်တော့ဟောအိန္ဒာတည်ရင်းနဲ့အိန္ဒာထဲမှာပိုးလောက်တွေတပွားပွားဟောတွေ့ရမြင်ရပေါ့ရှင်တော်ကအိန္ဒာတွေဆိုတာကအခုလိုမျိုးမဟုတ်ပဲဘူးနော်ဦးဇင်းတို့ငငယ်တုန်းကရက်ရွာမှာကျင်းတို့ကလေးတုန်းကအင်္ဇာတောင်မရှိဘူးရွာပါနော်အင်္ဇာတောင်မရှိဘူးနောက်ကြတော့မှဦးကျင်းတို့၄တန်းလောက်၅တန်းလောက်ရောက်မှအင်္ဇာတွေပါတွေလောက်ကြရတာပေါ့အဲ့တော့အင်္ဇာတွေကိုကြည့်တဲ့အခါကျတော့ပိုးလောက်တွေကတပွားပွားဖြူဖြူတွေတွေ့ရတယ်အဲ့ဒါကိုကြည့်ရင်းနဲ့ပုလူဝကတင်ညာတဲ့သူ့မှာတရားသဘောတွေကိုစဉ်းစားမိတယ်အဲ့ဒီအာယုံကိုအကြောင်းပြုပြီးတော့အဲ့ဒီမင်းသမီးကပထမဇံကိုရတယ်တဲ့ဟုတ်လားပထမဇံကိုရတယ်နှလုံးသွင်းဆင်ញင်တတ်မယ်ဆိုရင်အာယုံကမြင့်မြတ်တယ်ယုံညံ့တယ်လို့တခါတည်းမှာပြောဖို့ခက်တယ်နော်တွေ့ရတဲ့အာယုံကတော့ဒါအလွန်ယုံညံ့တယ်လို့ထင်စရာရှိတယ်ပေါ့ဒါပေမဲ့ရသွားတာကဘာလဲတော့ပထမဇံတရားကိုရသွားတာအဲ့ဒီပထမဇံလက်ရှိနဲ့ကွယ်လွန်နှိစ္စရောက်တော့အဲ့ဒီမင်းသမီးကမြမာဖြစ်တယ်နောက်ပထမဇံဘုံကိုရောက်တယ်ပေါ့မြမာကြီးဖြစ်တယ်အဲ့ဒီမြမဘဝတတ္တအချာအကြီးနေပြီးတော့ဘယ်ပြန်ရောက်လာတော့ဆိုတော့တတိသမီးတယောက်လာဖြစ်တယ်။အဲ့ဒီတတိသမီးဘဝမှာတော့သူကမမနာခက်ထန်တဲ့အတွေ့အကြောင်းအဲ့ဒီတတိသမီးဘဝကတည်တော့အခုပြောတဲ့ဝမ်မာလီလာဖြစ်တယ်တဲ့။ဟောဘဝအနိုင်အမြင့်အတက်ကြတွေကရှိနေတာဟုတ်လား။ဒါပေမဲ့လူတွေကတော့တူတူကိုကိုကိုဘဝလေးကိုအချာကြီးလို့ထင်တာပေါ့ဟုတ်လား။အကုန်လုံးကိုခြုံကြည့်လိုက်မယ်ဆိုလို့ရှိရင်လူဖြစ်တယ်ဟုတ်လား။ပြီးတော့ဘာဖြစ်တော့မြမဖြစ်တယ်ပြီးတော့လူပြန်ဖြစ်တယ်ပြီးတော့အခုဘာဖြစ်ပြန်ပြီတော့ဝဲဖြစ်ပြန်ပြီနောက်မြမကနေဝက်ဘဝကိုဓာတ်လိုက်တော့မရောက်နိုင်ဘူးပေါ့သူကမြမရဲ့ဘဝကတိတ်မြင့်မြတ်တဲ့အတွက်ကြောင့်တည်တည်ချင်းတော့အပေလေးပုံကိုတန်းပြီးတော့သူကမရောက်နိုင် เนาะอะล่ะลูกบัวนี่ตะเซนตวาล่ะเอดิโลเมษวาพะยาก็ดีเว่มาเลโกอาจารย์ปิ๊บปิ๊ดตู้เยสะลั้นเลตู้เยผิดตั้งแก่ยะเดตันเตยาคีโกเปาะปะรองยะหันตังกาดิมาเมษวาถิ่ลั่นตันเวกายะเดเอดิมาเวเมษวาพะยาก็ဘဝတဏမကင်းလေတဲ့မြတ်ကလပ်ပလုံတတ္တဝါတွေဟာဒီလိုပဲနှိမ့်ကြီးမြင့်ကြီးစုံကြီးဆန်ကြီးတန်တရာထဲမှာကျင်လည်ရတဲ့သဘောရှိတယ်။အဲ့ဒါဟာအဓိကကဘာလဲဆိုတော့ဘဝတဏဆိုတဲ့ရေတောင်းမြစ်ကိုအပြီးအပိုင်မဖြတ်ရသေးလို့ပဲလို့မြတ်စွာဘုရားကအမိန့်ရှိပြီးတော့ဂါထာလေးတော်တော်များများဟောထားတာဓမ္မပဒမှာမှတ်တမ်းတင်ထားတာရှိတယ်။အဲ့ဒါပထမဂါထာလေးကဘာပြောလဲဆိုတော့ယထာပိအနုပတ္တဝေတံလေစိန်တော်ပြေတော်ခောပုဏ္ဏဒေဝတို့ဟဲ့တိဧဝံပိတနာအနုတေယိအနုဟတိနိဗ္ဗတတိဒုက္ခမိတံပုဏ္ဏပုဏ္ဏအဓိပ္ပာယ်ကဘာပြောတုံးဆိုတော့တစ်ပင်တပင်မာတဲ့ရေတောင်းမြစ်ကိုမခုတ်ဖြတ်ရသေးဘူးဆိုလို့ရှိရင်အပေါ်ပိုင်းကအကိုင်းအခက်လက်တွေကိုဘလောက်ဖဲခုတ်တာဒါအဲ့ဒီတစ်ပင်ကိုတေးပြီးလို့မပြောနိုင်ဘူးတဲ့အဲ့ဒီတစ်ပင်ဟာတဖန်ပြန်ပြီးတော့စိမ့်လန်းလာအောင်မယ်ဆိုပြေးလာအောင်မယ်ဘာဖြစ်လို့လဲရေတောင်းမြစ်ကိုအပြီးပိုင်းမဖြတ်တော့ရသေးတဲ့အတွက်ကြောင့်အဲ့လိုပဲတတ္တဝါတူတယောက်မှာတဏှာဆိုတဲ့ဒီလောဘတရားကိုအပြီးအပိုင်မပေးရသေးသမျှကလပ်ပလုံးเนาะဆင်းရဲတယ်ချမ်းသာတယ်လို့လူတွေအမျိုးမျိုးပြောကြတယ်ဘဝအမျိုးမျိုးတွေဟာဆက်ပြီးတော့ဖြစ်လိမ့်မယ်လို့မြတ်စွာဘုရားဟောတယ်အဲ့တော့ဒကာဓမ္မတို့ဥယျာဉ်တို့ဆင်းရဲဒုက္ခဖြစ်ခြင်းရဲ့အဓိကလက်သေးတရားခံအကြောင်းတရားဟာဘာလဲလို့မေးရင်လောဘပဲအဲ့ဒီလောဘကိုပဲရာဂလို့သုံးလုံးတာရှိတယ်တဏှာလို့သုံးလုံးတာရှိတယ်ဟုတ်လားဩသူ့မှာနာမည်အမျိုးမျိုးရှိတယ်ပေါ့ဒီလောဘမှာဟုတ်လားအော်ဦးဇင်းတို့တဏ္ဍမဲ့မဲ့ဆွဲလန်းနေတယ်ဆိုလို့ရှိရင်ဒါကရာဂပေါ်ဆွဲမဲ့နေတယ်ပေါ့ဟုတ်လားဟိုအဝိဖြူလေးပေါ်ဆေးတုပ်လိုက်တဲ့ခါမှာစွန့်ထင်သွားသလိုစိတ်ထဲမှာမဖြတ်နိုင်ဘူးမဖြောင်းနိုင်ဘူးဆိုတာရာဂပေါ့အထူးသဖြင့်เนาะဟိုအမျိုးသမီးတွေကမျိုးသားတွေပေါ်မှာဖြစ်တဲ့တဲ့အမျိုးသားတွေကအမျိုးသမီးတွေပေါ်မှာဖြစ်တဲ့တဲ့ဒီလိုနေရာမျိုးမှာရာဂလို့သုံးတယ်ပေါ့အာယုန်နေမျိုးမျိုးရဲ့ပုံမှာဆွဲလမ်းမဲ့မောပြီးတော့လူချင်းနေတယ်ရချင်းနေတယ်ဆိုတာမျိုးကြတော့တဏှာလို့အဲ့ဒါလို့သုံးတယ်တေဝောကောက်တော့လောဘပါပဲဒီလောဘကပဲနာမည်အမျိုးမျိုးနဲ့သူ့ရဲ့ဖြစ်ပေါ်ကိုအနေအထားအမျိုးမျိုးကိုလိုက်ပြီးတော့သူကနာမည်အမျိုးမျိုးရတာပေါ့နော်အေးအဲ့ဒီလောဘတည်ပင်လည်းဒုက္ခအာလုံးတို့ရဲ့အခြေခံရေတောင်းမြစ်ပဲအဲ့ဒီရေတောင်းမြစ်ကိုမပယ်ဖြတ်ရသေးသမျှဒုက္ခဆိုတဲ့အပင်ကြီးဟာဘယ်တော့မှမသေးဘူးလို့မြတ်စွာဘုရားဟောဟုတ်လားအဲ့ဒီတဏှာဆိုတဲ့တရားဟာဘယ်လိုအနေအထားမျိုးမှာဘာကိုအကြောင်းပြုပြီးတော့ဘလောက်ထိဖြစ်နိုင်တယ်လဲဆိုလို့ရှိရင်ဟောတဏှာ36ပါးဖြစ်ပုံကိုအဲ့ဒီမှာဟောထား36ပါးဖြစ်ပုံကမိမိရဲ့မျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့အတွင်းအာယတန6ပါးเนาะ ద్వార 6ပါးပေါ့เนาะအဲ့ဒီ ద్వార 6ပါးကိုအကြောင်းပြုပြီးတော့ကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏလို့တဏ္ဏ3မျိုးเนาะ ద్వార 6ပါးမှာ ద్వార တစ်ပါးတစ်ပါးနဲ့3မျိုးဖြစ်နိုင်တယ်ဆိုတော့ဘယ်နှပါးဖြစ်သွားလို့18ပါးဖြစ်သွားမယ်ပေါ့ဟုတ်လားအဲ့ဒါလိုပဲအစင်းအတန်အနတ်အရသာအတွေ့အထိဓမ္မယုံဆိုရင်အာယုံ6ပါးရဲ့အပေါ်မှာလည်းပဲကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏဆိုပြီးတော့တဏ္ဏ3မျိုးစီဖြစ်တော့18မျိုး18မျိုး2လီဆိုတော့36မျိုးဒကာဓမ္မတို့ဥယျာဉ်တို့ဒီတဏတရားကဘယ်မှာဖြစ်နေတာတုံးဆိုတော့ကိုယ်တန်တန်မှာဖြစ်နေတာမျက်စီကိုအကြောင်းပြုပြီးတော့ဖြစ်မယ်နားကိုအကြောင်းပြုပြီးတော့ဖြစ်မယ်အကျဲချက်ပြီးတော့တွေးကြပေါ့နော်မြင်တာကိုအကြောင်းပြုပြီးတော့ဖြစ်မယ်ကြားတာကိုအကြောင်းပြုပြီးတော့ဖြစ်မယ်အကျဲချက်ပြီးတော့တွေးကြပေါ့ဖြစ်တဲ့အခါမှာလည်းပဲကာမတဏဖြစ်မယ်ဘဝတဏဖြစ်မယ်ဝိဘဝတဏဖြစ်မယ်ဖြစ်နိုင်ခြေကအဲ့ဒါလိုတွေမရှိဘူးလားရှိတယ်အဲ့ဒီတဏတွေဖြစ်နေလေတည်းမြတ်ကလပ်ပလုံးဒုက္ခဆိုတာဘယ်တော့မှမဆုံးဘူးလို့မြတ်စွာဘုရားဟောတယ်ပတိနာယပုရခတာပဇာပရိသပ္ပန္တိတသောဝဗန္တိတောတဲ့အဲ့ဒီတဏှာတွေဖြစ်နေလေတဲ့မြတ်ကလပ်ပလုံးတဏှာတရားမိမိတန်တန်ချမ်းရမ်းနေတဲ့မြတ်ကလပ်ပလုံးနဲ့တတ္တဝါတွေဟာမုတ်ဆိုးအဖမ်းခံရတဲ့ယုံလေးလိုအမြဲတမ်းကြောက်လန့်နေရတယ်တဲ့ပေးထားတဲ့ဥပမာကဒါမျိုးလေးတွေကိုဥစဉ်ကအလွန်သဘောကျတယ်ပေါ့နော်ဒီဥပမာလေးတွေဟုတ်လားဒီလောဘမကင်းတဲ့မြတ်ကလပ်ပလုံးတရားဓမ္မတို့ဥစဉ်တို့တွေဟာဘာတဲ့တော့မုတ်ဆိုးအဖမ်းခံရတဲ့ယုံလေးလိုတဲ့ကျုံလေးဆိုတာအလွန်မှကြောက်တက်တဲ့သဘောရှိတယ်တခါတလေသူတို့ကိုမိပြီဆိုရင်မတက်ရပဲနဲ့အကြောက်လွန်ပြီးတော့တေးတာတောင်ရှိတယ်ဟုတ်လားတခါဓမ္မတို့ဦးဇင်းတို့တွေလည်းပဲဟောပျက်စီးမှုတွေနဲ့ကျုံလာရင်ကြောက်ကြတာပဲဟုတ်လားစီးပွားပြင်းမာကြောက်တာမရှိဘူးလားအာထိတ်ခနဲ့လန့်ခနဲ့ပြီးတော့တချို့တွေးတွေပါတွေတိုးပြီးတော့ခေါင်းတွေချာချာလဲသွားအောင်ထိကြောက်သွားတာတွေမရှိဘူးလားအေးအထူးသဖြင့်ကတော့မိမိအလွန်ချစ်မြတ်လိုရတဲ့ ဒီခန္ဓာကိုယ်ကြီးတစ်စုံတစ်ခုဖြစ်မယ်ဆိုတာကိုမြန်သိရမယ်ဆိုရင်တော့ဒါအလွန်အမင်းကိုပဲကြောက်ကြရတယ်ပေါ့ဟုတ်လားတချို့လန့်ပြီးတော့မိသွားသည့်အထိကြောက်သွားတာတွေကိုမရှိဘူးလားရှိတယ်ဘာလို့အဲ့ဒီအကြောက်တရားတွေဖြစ်တာတုံးဆိုတော့ဒါတွေကိုမစွန့်နိုင်ဘူးမလွတ်နိုင်ဘူးတွေဖက်ထားတယ်ဆိုတဲ့လောဘရှိနေလို့ဒါတွေပျက်စီးမှကိုကြောင်ရတာဟုတ်လားဒါကြောင့်လောဘရှိနေတယ်မြန်တတ္တဝါတွေဟာမုတ်ဆိုးလက်ကယုံတငယ်လိုကြောက်လန့်နေရလိမ့်မယ်ဆိုတာအလွန်မှန်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်တတိနာယပုရက္ခဏပဇာပရိသပ္ပန္တိတသောဝဗန္တိတောတန်ယောဇနသင်္ကတတ္တကဒုက္ခမုပင်တိပုဏ္ဏပုဏ္ဏစီတာယအဲ့လိုကြောက်လန့်နေရပြီမလို့တတ္တဝါတွေဟာဒီတန်ယောဇဉ်အစိုးတအစီတတ်တွေနဲ့ညှိကပ်တွေ့တာပြီးတော့ဒုက္ခတွေကိုပဲဆက်ဖြစ်ရဖြစ်ကြောင်းအလုပ်တွေကိုလုပ်ပြီးတော့ဒုက္ခတွေပဲဆက်ပြီးတော့ဖြစ်နေကြတယ်တဲ့မြတ်စွာဘုရားရဲ့အမြင်ပေါ့ဟုတ်လားဒါကြောင့်မို့လို့တတ္တမတတိနံဝိနောတေအာကင်ခန္ဓာဝိရာကမတ္တနောတဲ့ဩတကယ်ငြိမ်းချမ်းမှုအရှိနိဗ္ဗာန်တရားကိုတကယ်လိုချင်တယ်ရချင်တယ်ဆိုလို့ရှိရင်ချမ်းသာမှုအရှိမှန်ကိုတကယ်ရချင်တယ်ဆိုလို့ရှိရင်အာကင်ခန္ဓာဝိရာကမတ္တနောဟုတ်လားချမ်းသာစီချမ်းသာမှန်ကိုတကယ်ရချင်တယ်ဆိုလို့ရှိရင်အဲဒီလိုလားတောင့်တမဲ့မောတယ်ဆိုတဲ့လောဘပြတ်ထန်းတဲ့တဏှာတရားကိုသာလည်းပယ်ရှားနိုင်အောင်ကြိုးစားကြရမှာကုဒ္ဒဂရမတို့အရှင်တို့ကြိုးစားအထုတ်နေတယ်ဆိုတာအဲဒီလောဘကိုနည်းတဲ့နည်းသွားအောင်ပါတဲ့ပါသွားအောင်နောက်ဆုံးချုပ်ဆုံးသွားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကြိုးစားအထုတ်နေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ခန္ဓာရဲ့သဘောတွေကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသတိဦးစီးပြီးတော့တိနေမယ်ဆိုရင်တိနေတဲ့အခါတိုင်းမှာထူတိနေရတဲ့သဘာဝတရားရဲ့အပေါ်မှာဆွဲလန်းတဲ့မမောတယ်ဆိုတဲ့လောဘဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးနော်ကိုကအမှန်တိုင်းတိနေတာတကယ်တမ်းလူကျင်တယ်ဆွဲလန်းတဲ့မမောတယ်ဆိုတဲ့သဘောတွေဖြစ်တယ်ဆိုတာကမတိလို့ဖြစ်တာအဲ့ဒီအာယုန်ရဲ့သဘောကိုမတိလို့ဖြစ်တာဟုတ်လားကိုကအာယုန်ရဲ့သဘောကိုဒါပြောင်းလဲနေတဲ့သဘောပဲလို့တိခဲ့မယ်ဆိုလို့ရှိရင်သောကပြောရတဲ့လောဘတဏှာအဲ့ဒီအချိန်မှဖြစ်ပါမလားမဖြစ်နိုင်ဘူးဟုတ်ရလားဒါကြောင့်ကိုလုံနေတဲ့အလုံးဟာတဖြည်းဖြည်းနဲ့လောဘတက္ကာယကိုနှဲအောင်ကြိုးစားတဲ့အလုံးလို့လည်းပဲနားလည်ရမှာပေါ့နော်အဲ့ဒီလိုမြတ်စွာဘုရားကအဲ့ဒီဂါထာလေးတွေကိုဟောပြတော့ဝတ်မာလေးကတော့တိဋ္ဌံဆိုတော့ဘာမှမသိပါဘူးသူ့ကိုပြောနေလို့လည်းပြောနေမှမသိပါဘူးဒါပေမဲ့လို့အကြောင်းတရားတွေဆိုတာကအလွန်ဆန်းကျင်တယ်အဲ့ဒီဝမ်မာလေးကတည်တဲ့အခါကျတော့ဘယ်ရောက်တုံဆိုတော့ဥရှင်တို့ဒီအရှိတောင်အာရှလို့ပြောကြပါစို့ဟုတ်လားသူ့အနာဘူမိအဲ့ဒီဘက်ကိုရောက်လာတာနောက်သူ့ရဲ့ဘဝတွေတော်တော်များများကိုးဘဝစေဘဝလောက်ဆက်ဖြစ်တယ်နောက်ဆုံးကျတော့သူတိတိလင်္ကာမှာဖြစ်တယ်အဲ့ဒီတိတိလင်္ကာမှာဖြစ်တော့မြတ်စွာဘုရားရဲ့တာရဏာကလည်းအဲ့ဒီချိန်မှာထွန်းကားနေတယ်ပေါ့အဲ့ဒါသူ့ရဲ့နာမည်ကသူ့ရဲ့နောက်ဆုံးဘဝသူ့မနာလို့အမည်ရတယ်တဲ့အဲ့ဒီဝမ်မာလေးကနေအစဉ်စဉ်ဖြစ်လာတာဟုတ်လားအဲ့ဒါသူကအတိမ်ပရအမတ်ကြီးရဲ့တော်ဇနီးဖြစ်တယ်တဲ့အမတ်ကတော်ဖြစ်တယ်တဲ့အဲ့ဒါတနေ့တော့သူကစီပွားဥစ္စာနဲ့ပြည်စုံတာဆိုတော့စွန့်လောင်းနေအောင်အဲ့ဒီစွန့်လောင်းတော့စွန့်ခံကြွလာကြတဲ့မထေတွေတော်တော်များများအဲ့ဒီမထေတွေကဦးရှင်တို့အရှင်အနုရောဓမထေဆိုတာနော်အဇံပိန်ကျင်ရတဲ့ယဟန္တာမထေမြတ်ကြီးတစ်ပါးပေါ့မြတ်စွာဘုရားလက်ထက်ကအနုရောဓမဟုတ်ဘူးနော်အေးအဲ့ဒီအရှင်အနုရောဓမထေကအချင်းချင်းကြွလာတဲ့ယဟန်တစ်ပါးကိုတန်ဃာတစ်ပါးကိုဘာပြောတုံဆိုတော့ငါရှင်နဲ့အော်စရာကောင်းလိုက်တာမြတ်စွာဘုရားလက်ထက်ကဝတ်မာလေးကဟောအခုအမတ်ကတော်လာဖြစ်နေတယ်ဗျာလို့ပြောတယ်တဲ့သူရှိတယ်ပြောလိုက်တာပဲဟုတ်လားအဲ့ဒီလိုပြောတဲ့အတန်ကိုကြားတော့အမတ်ကတော်ဆိုတော့ဘယ်သူတော့ငါပဲဒီနားမှာလည်းဘယ်သူမှမရှိဘူးအဲ့တော့မြတ်စွာဘုရားလက်ထက်ကဝတ်မာလေးတွေငါကအဲ့လိုစဉ်းစားရင်းနဲ့အံ့ဩစရာပါပဲဇာတိတရဉဏ်ရတယ်တဲ့အဲ့ဒီကြာမှကပ်ပြီးတော့ရတာဇာတိတရဉဏ်ဒါတရားလူတရားမြတ်မဟုတ်ပါဘူးဇာတိတရဉဏ်ဆိုတာတချို့မွေးတွေကစဇာတိတရဉဏ်ရတဲ့လူတွေရှိတယ်မို့လားတော့လူဝင်စားတွေဆိုရင်ဒါတချို့တဝက်ဇာတိတရဉဏ်ရတာပေါ့ကိုယ့်ရဲ့ဘဝကလာခဲ့ဘလို့ဖြစ်ခဲ့တယ်ဆိုတာကိုတိတဲ့မြင်တဲ့ဉဏ်ကိုဇာတိတရဉဏ်လို့ခေါ်တာအဲ့ဒီမှာသူကစဉ်းစားရင်းနဲ့စွန့်လောင်းရင်းနဲ့စွန့်ွက်ကလေးခြင်ပြီးတော့စဉ်းစားဩဘဝတန်ဆရာဆိုတာအလွန်ကြောက်ရှာကောင်းမှလားသူကိုယ်တိုင်တွေ့ခဲ့တာမြင်ခဲ့တာဖြစ်ခဲ့တာအဲ့ဒါကိုပြန်ပြီးတော့တိရတော့ခန်းစားချက်ကဟောမှန်းဆပြီးတော့တွေးတဲ့အတွေးနဲ့တော့မတူတတ်ဘူးပေါ့ဟုတ်လားအဲ့ဒီတော့သူပါတော့ဆိုတော့အလွန်ထိတ်လန့်တဲ့တန်ဝေကရပြီးတော့ဘိက္ခုနီမှာဝတ်သွားရဟန်းပြုသွားတယ်အဲ့ဒါလိုရဟန်းဖြစ်ပြီးဆိုတော့ပဋိပဒါနာတုတ်ဒေသနာကိုနာယူကြည်ညိုပြီးတော့အဲ့ဒီဘိက္ခုနီမှာကသောတာပန်ဖြစ်တယ်နော်ဥဒိနောပဋိပဒါနာတုတ်ဆိုတာ ကျန်တဲ့ရက်တွေမှာတည့်ရက်ရက်မှာတော့သတိပဋ္ဌာန်ရဲ့အကျိုးကျေးဇူးကိုဟောဖို့ဦးဇင်းတို့စိတ်ကူးထည့်ထားပါတယ်အဲ့ဒီသတိပဋ္ဌာန်တော့မှာညာရတ္တအဓိကမာယသတိပဋ္ဌာန်တရားကိုပွားများမယ်ဆိုလို့ရှိရင်တစ္ဆာလေးပါးကိုထုတ်ထွင်းသိမြင်တဲ့အရိယာမဉ္ဇဏ်ကိုရလိမ့်မယ်လို့မြတ်စွာဘုရားကိုယ်တော်တိုင်အမခန္ဓာရာမရှိဘူးလားရှင်းနော်အခုသတိပဋ္ဌာန်တော့ကိုနာယူပြီးတော့နာယူနေတော့မှ ြင်းပြင်းထန်ထန်အားထုတ်ကြဖို့တော့လိုမယ်ပေါ့ဘာဖြစ်လို့ဆိုတော့အရိယာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေဟာလည်းပဲဟာငါခဏနေရင်တော့အရိယာဖြစ်တော့မှာပဲလို့သူတို့ကြိုးပြီးတော့သိချင်မှသိတယ်ဟုတ်လားမသိနိုင်ပါဘူးเนาะဒါပြည့်စုံသွားရင်ရသွားမှာပဲအဲ့တော့ဒီတရားဓမ္မတွေထဲမှာလည်းပဲအဲ့ဒါလို့ရသွားနိုင်တဲ့အကြောင်းတရားတွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမပါဘူးလို့ဆိုနိုင်မလားမဆိုနိုင်ဘူးကိုယ့်ရဲ့ပါရမီဆိုတာပြောလို့မရဟုတ်လားတချို့ကြတော့အရင်တုန်းကအများကြီးအားထုတ်ခဲ့မှုတယ်ဆိုရင်အခုသိပြီးတော့မကြိုးစားရဘဲနဲ့လွယ်လွယ်နဲ့ရသွားတာတွေလည်းရှိတယ်လို့ဆိုတယ်ဟုတ်လားဒါကြောင့်ဘာပဲဖြစ်နေနေကိုယ့်ဘက်ကတော့မလိုရအောင်ကြိုးစားအားထုတ်ကြဖို့မလိုဘူးလားအေးရသွားမယ်ဆိုလို့ရှိရင်ဒါအေးသွားတာပေါ့ဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ကြိုးစားပြီးတော့အထောက်ကြဖို့တော့လိုမယ်ပေါ့ခုပါလေသတိပဋ္ဌာန်တုတ်တန်ကိုနာယူရင်းနဲ့နာယူရင်းနဲ့ပဲပွားများရင်းနဲ့မဖြစ်သွားပြီတော့တောတာပန်ဖြစ်သွားပြီအဲ့ဒါသတိပဋ္ဌာန်တုတ်ဆိုတာကပိဋကတို့အလုံးမှတ်သားဖို့ပိသားတဏီတိုင်းလည်းပြောနေတာပဲဟုတ်လားကိုယ်ခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိအောင်သတိနဲ့ကြိုးစားအထောက်တာဒီခန္ဓာမှာဘာတွေဖြစ်နေသလဲကောင်းတာတွေဆိုးတာတွေဘာမှမရွေးဘူးနှုတ်တာတွေကြမ်းတာတွေဘာမှမရွေးဘူးဟုတ်လားဖြစ်တိုင်းဖြစ်တိုင်းတိနေအောင်ကြိုးစားအားထုတ်မယ်ဟုတ်လားကျွမ်းကျင်လာပြီဆိုလို့ရှိရင်လွယ်ကူတဲ့အနေအထားကိုမရောက်နိုင်ဘူးလားရောက်နိုင်တယ်အေးဒီနေရာမှာကျွမ်းကျင်ဖို့ဆိုတာကလည်းပဲအလေးအကျင့်ပေါ်မှာမူတည်မယ်ပေါ့အလေးအကျင့်များရင်များသလောက်ကျွမ်းကျင်မယ်ကျွမ်းကျင်ရင်ကျွမ်းကျင်သလောက်လွယ်ကူလာမယ်လွယ်ကူရင်လွယ်ကူသလောက်လုပ်ရတာသိပြီတော့မခက်ခဲတဲ့အတွက်ကြောင့်ပူပြီးတော့လုံနိုင်တဲ့စွမ်းအားတွေရောမရှိပေဘူးလားရှိမယ်ဟုတ်လားအေးအဲ့ဒီလိုလဲဦးဇင်းတို့အဲ့ဒီဘိက္ခုနီမကနောက်တော့အာတိဝီသောပမသုတ်တံကိုနာယူပြီးတော့ယဟန္တာဖြစ်တယ်တဲ့အာတိဝီသောပမသုတ်တံဆိုတာကတချို့လည်းပဲကြားဖို့မှာပါမွေကြီးလေးကောင်တရားလို့ပြောရင်တော့ပူပြီးတော့ရှင်းမယ်နဲ့တူတယ်ဦးဇင်းတို့ဟောထားတာလည်းရှိပါတယ်ဟိုဘက်ကန်းနဲ့ဒီဘက်ကန်းဆိုတာဟုတ်လားအဲ့ဒီတုတ်တံကခန္ဓာရဲ့ဒုက္ခသဘောကိုသိအောင်မြင်အောင်ကြိုးစားအထုတ်နေကြတဲ့ယဟန်တွေကိုမြတ်စွာဘုရားကဟောတာလို့ဆိုတယ်ဟုတ်လားတနည်းအားဖြင့်ဒုက္ခသစ္စာဉာဏ်ထဲမှာထင်ရှားလာအောင်ဟောတဲ့ဒေသနာဒါကြောင့်အဲ့ဒီဒေသနာမျိုးတွေကိုလည်းပဲခေါင်းထဲမှာစွဲနေအောင်အချက်လက်အားဖြင့်ပြည့်စုံအောင်မှတ်သားနိုင်ဖို့တော့လိုမယ်ဗျဟုတ်လားအဲ့ဒီတုတ်တံလေးကိုဦးဇင်းအနှစ်ချုပ်ပြောပြမယ်နော်တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအတွက်များစွာအထောက်အကူပြုနိုင်တယ်ပေါ့အာတိဝိတောကမတုတ်တံအဲ့ဒီတုတ်တံကိုမြတ်စွာဘုရားကဥပမာပေါင်းများစွာနဲ့ဟောတာပါဥပမာကိုဦးဇင်းတို့အကျဉ်းပြင်ပြောရမယ်ဆိုလို့ရှိရင်ရာဇောသားတယောက်အလွန်ဆိုးတဲ့ရာဇောသားတယောက်ရာဇောမှုတွေပြုလို့မိလာတဲ့ခါကျတော့မင်းကြီးကသူ့ကိုအပြစ်ပေးတယ်တဲ့ဒီရာဇောသားကိုအချုပ်ခန်းထဲထည့်ပြီးတော့သူ့ကိုအစိမ့်ချွေအစိမ့်သေးမသေးသေးဘူးအမဲ့ချွေပဲချွေမယ်ဒါကြောင့်သူ့ကိုဘာလုပ်မလို့ဆိုတော့အလွန်အစိတ်ပြင်းတဲ့မွေကြီးလေးကောင်ကိုသူ့ကိုအပ်ထားတယ်။အဲ့ဒါသူ့ကိုအပြစ်ပေးတာ။အဲ့ဒီမွေကြီးလေးကောင်ကိုနော်အမြဲတမ်းအိယာကနှိုးရမယ်။မွေကြီးလေးကောင်စားလို့ရှိရင်အစာရည်သာကျွေးရမယ်။အိတန်တက်တဲ့ချိန်မှာအိပြောင်အောင်လုပ်ပေးရမယ်။မွေကြီးလေးကောင်ရဲ့ဝေယဝဲစားအကုန်လုံးကိုလုပ်ပေးရမယ်လို့မိန်းကြီးကအမိန့်ချမှတ်တယ်။အဲ့ဒါမွေကြီးလေးကောင်ကအမျက်ထွက်လို့ကန့်ရင်ဒီရာဇောသားတေးအောင်ဆိုတဲ့ရည်ရွယ်ချက်ပေါ့။ဟုတ်လား။အဲ့ဒီလိုလှုပ်ထားတော့နောက်တော့မိကောင်းဆွေကောင်းကတွေ့လာမြင်လာတဲ့အခါကျတော့ဒီခိုးသားကိုဘာပြောတော့ဆိုတော့မင်းကဒီမွေကြီးလေးကောင်ကိုအကောင်းထင်ပြီးတော့မွေကြီးလေးကောင်ရဲ့ပုံမှာချစ်မြတ်နိုးပြီးတော့မွေကြီးလေးကောင်နဲ့အတူတူနေပြီးတော့ပြောနေတာတကယ်စင်စစ်ဒါဟာကောင်းတဲ့အကောင်တွေမဟုတ်ဘူးအလွန်အစိတ်ပြင်းတဲ့အကောင်တွေသူတို့ကြိုက်လို့ရှိရင်မင်းပေးရလိမ့်မယ်မင်းကိုလည်းပဲဘယင်ကစိတ်ကောင်းစေတနာကောင်းတဲ့ဓာတ်တွေပေးထားတာမဟုတ်ဘူးဒါကြောင့်မင်းအချုပ်ခန်းကိုဖောက်ပြီးတော့ထွက်ပြေးလို့ခိုင်းနေတဲ့အဲ့ဒါနဲ့အဲ့ဒီရာဇောသားကအချုပ်ခန်းကိုဖောက်ပြီးတော့ထွက်ပြေးတယ်ထွက်ပြေးတဲ့အခါကျတော့ခိုးသားပြေးပြီဆိုတာကိုမင်းကြီးကကြားတဲ့အခါကျတော့မလွတ်စေရဘူးဆိုပြီးတော့နော်တန်လျက်ကိုကြီးအပ်ပြီးတော့ထားတဲ့နော်အာနာဘကွက်သား၅ယောက်လူသက်ယောက်ျား၅ယောက်ကိုတန်လျက်ကိုကြီးအပ်ပြီးတော့အဲ့ဒီခိုးသားရဲ့နောက်ကိုလိုက်တွေ့ရတဲ့ငိုင်းဓာမဆိုင်တက်လို့အမိန်ပေးတယ်တဲ့ အဲ့တော့နောက်ကနေပြီးတော့လူသားသမား၅ယောက်ကသူ့ကိုလိုက်တယ်ပေါ့အဲ့ဒါလိုက်နေတာကိုစောစောကပြောခဲ့တဲ့မိကောင်းရွှေကောင်းကလျာဏမိတ္တန်ကတွေ့တော့မင်းပေါ့ပေါ့ရော့ရော့လှုပ်မနေနဲ့မူကြီးလေးကောင်ကလက်ကလွတ်ခဲ့ပြီမလို့မင်းကိုတွေ့ရတဲ့ကြိမ်ဒါမဆိုင်တက်မယ်လူသက်ယောက်ျား၅ယောက်ကဒလူကိုစီကန်ပြီးတော့မင်းနောက်ကိုလိုက်နေတယ်ဒါကြောင့်မင်းအာတုံခွန်ဆိုင်ပို့ပြီးတော့ပြေးပါအဲ့လိုပြောတော့သူကဟုတ်ပြီဆိုတော့တအားပြေးတယ်ပေါ့ဆက်ပြီးတော့ပြေးတယ်ဆိုတာကိုမင်းကြီးကကြားတော့အဲ့လိုဆိုလို့ရှိရင်တော့မဖြစ်ချေဘူးသူ့ကိုအယုံပွင့်ပြီးတော့တတ်မှာပဲဆိုပြီးတော့သူနဲ့ငငယ်တဲကစားပြီးတော့အတူတူပေါင်းပင်ဆက်ဆံလာတဲ့သူအင်မတန်မှချစ်ခင်ရတဲ့ယုံကြည်ရတဲ့သူ့ရဲ့ငယ်ပေါင်းတငယ်ချင်းကိုတွေ့အောင်ရှာပြီးတော့အဲ့ဒီတငယ်ချင်းကိုတော့လက်လာပါအများကြီးပေးပြီးတော့မင်းရဲ့တငယ်ချင်းကိုတိတ်တဆိတ်အယုံပွင့်ပြီးတော့တတ်ဆိုပြီးတော့သူ့ကိုလည်းပဲတန်လေးအပ်ပြီးတော့လွတ်တယ်တဲ့အဲ့ဒါကိုကလျာဏမိတ္တာကမင်းပေါ့မနေနဲ့ခန္ဓာကရခိုးသားတယ်ကိုဟုတ်လားမင်းတူတက်ယောက်ျား၅ယောက်တည်းမကဘူးဗျာမင်းရဲ့ငယ်တငယ်ချင်းလူယုံမှာမင်းနောက်ကိုလိုက်လာတယ်အဲ့ဒီလူကိုတွေ့ရင်လည်းသတိထားပေါ့အဲ့လိုပြောတော့ဟာငါရဲ့နောက်ကိုမွေကြီးလေးကောင်ကလည်းလိုက်တယ်လူတဲ့ယောက်ျား၅ယောက်ကလည်းလိုက်တယ်ငယ်တငယ်ချင်းကလည်းလိုက်လာတယ်အဲ့ဒါနဲ့သူအာတုံခွန်ဆိုင်ပြေးတဲ့အခါကျတော့ရွာလေးတရွာကိုတွေ့တယ်လို့ဆိုတယ်အဲ့ဒီရွာလေးကိုဝင်သွားတော့ရွာကအိမ်ကြီးကမများဘူး၆လုံးပဲရှိတယ်လို့ဆိုတယ်အဲ့ဒါနဲ့ရွာမှာရှိတဲ့အိမ်ကြီး၆လုံးဘယ်အိမ်မှမင်းကနားခိုးလို့ရမလဲငါရဲ့အာကိုရဘယ်အင်္ဂါမြန်ဖြစ်လိမ့်မလဲပေါ့နောက်ကလိုက်လာတဲ့ရန်သူတွေကငါ့ကိုဘယ်အင်္ဂါမြန်အကာအကွယ်ပေးနိုင်မလဲပေါ့အဲ့ဒါနဲ့အဲ့ဒီရွာထဲရှိတဲ့အိမ်လေးတွေရဲ့တဲကိုသူကရှောက်ပြီးတော့ဝင်ကြည့်တော့အိမ်တွေကလည်းတလုံးမှအကောင်းမရှိဘူးတဲ့အကုန်လုံးမိုးထားတာကလည်းကျူတူကျဲတဲ့အကာကလည်းကျူတူကျဲတဲ့အထဲထဲမှာလည်းဘာမှစားစရာတောက်စရာလည်းမရှိဝတ်စရာနေစရာလည်းမရှိအကုန်လုံးဘီယိုတွေလှက်ကြည့်တော့လည်းအခွန်ပဲတောင်းတွေပလုံးတွေလှက်ကြည့်တော့လည်းဘာမှမရှိဘာမှသူအာကိုအာရာပြုတ်စရာကောင်းတဲ့အိမ်ရလို့ဒီမှာတလုံးမှမတွေ့ရအောင်ဒါပေမဲ့လို့အာကိုအာရာပြုတ်စရာမရှိပေမဲ့လို့ငါအပန်းဖြီးပြီးတော့နေအောင်မှာပဲလေဆိုပြီးတော့ဒီထဲမှာသူဒီအိမ်လေးခြောက်လုံးကိုအမိပြုတ်ပြီးတော့နေနေတော့မှာပဲမယူရရောက်လာတော့ဆိုတော့ဒီဘာမှအခြေအနေမကောင်းတဲ့ရွာပြက်ကလေးကိုပဲမီးတင်မီးတင်ပြီးတော့ရှို့တယ်ဓမြ6ယောက်ကရောက်လာတယ်တဲ့ဟုတ်လားရောက်လာပြီးတော့ဒီအိမ်ပြက်ကလေးခြောက်လုံးကိုပဲမီးတင်ပြီးတော့ရှို့ရတယ်အဲ့တော့သူနေလို့မရဘူးဟုတ်လားအဲ့ဒါနဲ့ကလျာဏမိတ္တာကမင်းဒီရွာဟာမင်းအတွက်အားကိုးရမဟုတ်ဘူးနော်ဒီရွာကိုဓမြ6ယောက်ကအမြဲတမ်းနှိပ်စက်နှိပ်စက်နေတဲ့ရွာပဲဒါကြောင့်ဒီရွာမှာမင်းနေရင်တော့မင်းဒုက္ခရောက်မယ်ဒါကြောင့်ပြီးအောင်မင်းဟာလွတ်တဲ့နေရာကိုရောက်နေတဲ့အနေထားမဟုတ်ဘူးဆိုတော့အဲ့ဒါသူဆက်ပြီးတော့ပြေးတယ်တဲ့ပြေးတဲ့အခါကျတော့ပြေးရင်နဲ့ရှေ့မှာအလွန်ကြေပြောတဲ့ရေပြင်ကြီးဟိုစီးတားနေတာကိုတွေ့ရတယ်အဲ့ဒီရေပြင်ကြီးရဲ့ဟိုဘက်ကိုလှမ်းမြော်ကြည့်လိုက်တဲ့အခါကျတော့ဘေးကင်းတဲ့စိမ့်လန်းစုပြေးတဲ့သူ့အတွက်ဘေးကင်းမဲ့တစ်ဖက်နေမြေကိုရောက်သွားတယ်ပေါ့တစ်ဖက်ကမ်းကိုရောက်မယ်ပေါ့အဲ့ဒါနဲ့သူကရက်ပြီးတော့တွေးနေတော့ကလျာဏမိတ္တာကမိတ်ရွှေကောင်းကမင်းဒီရေကိုဖြတ်ပြီးတော့ပြေးဘာလို့ဆိုဒီဘက်ကမ်းကမင်းအတွက်အလွန်အန္တရာယ်များတယ်ဘယင်ကမင်းကအမှုလုပ်ထားတာဆိုတော့အဲ့ဒီဘယင်ကမင်းကိုဟိုရာဇဝတ်တံမခတ်ရမချင်းသူကကြည်မှာမဟုတ်ဘူးဒါကြောင့်မင်းရဲ့နောက်ကိုမူကြီးလေးကောင်လိုက်နေတာလည်းရှိတယ်။နော်လူသက်သမား၅ယောက်လိုက်နေတာလည်းရှိတယ်။အတွင်းယူလူယောင်ကလိုက်နေတာလည်းရှိတယ်။ဟုတ်လားပြီးတော့ဒီရွာကအိမ်၆လုံးကလည်းအားကိုးကြရမဟုတ်ဘူး။ဓမြ6ယောက်ကလည်းပဲအမြဲတမ်းလာလာရမ်းရှာတယ်ပေါ့။အဲ့တော့ဒီနေရာဒီအနေအထားဒီဘက်ကန်းကတော့မင်းအတွက်ဘီဗျံအလွန်များတယ်။အန်တရာယ်ကင်းတဲ့နေရာမဟုတ်။ဒါကြောင့်ဒီရေပြင်ကိုမင်းကူးတန်းသွားနိုင်မှမင်းဘေးကင်းတဲ့ဟိုဘက်ကန်းကိုရောက်မယ်။အဲ့တော့ဒီရေပြင်ကိုသူဘလို့ကူးမလဲဆိုတော့ရှောက်ရှာတော့အော်လေတို့ခေါင်းတို့လည်းမတွေ့ရဘူးတရားလည်းထိုးထားတာမရှိဘူးအဲ့ဒီတော့နောက်ကရန်သူတွေကလည်းလိုက်လာပြီဆိုတော့သိပြီးတော့အချိန်ဆွဲလို့လည်းမရဘူးဆိုတဲ့အနေထားနဲ့သူကဖြစ်ခဲ့တဲ့စံပေါ်လေးနော်တရွက်6တေမြက်6တေထင်းစုထင်း6တေအဲ့ဒါမျိုးတွေအကုန်လုံးပေါင်းစုမျိုးကျူးလေးတွေဖြတ်တော့အဲ့ဒါနဲ့လုံးစုချီးပြီးတော့သူ့ရဲ့တကိုးစာခိုင်နဲ့နော်တရွက်တို့မြက်6တို့ဒါတွေနဲ့အကုန်လုံးလုံးထွေထားတဲ့တကိုးစာလေးခိုင်နဲ့ဖောင်ကလေးသူဖွဲ့တယ်အဲ့ဒါလေးကဇင်ကြကြတက်ပြီးတော့စီးသွားနိုင်တဲ့အနေထားတော့မဟုတ်ဘူးတဲ့အဲ့ဒါလေးပေါ်ကိုအာရမှောက်ပြီးတော့ခြေနဲ့လည်းပဲကူးရတယ်လက်နဲ့လည်းပဲရဲရတယ်ပေါ့ဟုတ်လားဒါမှသာနဲ့သူကခုဘက်ကန်းကိုရောင်းနိုင်ပဲအဲ့ဒါနဲ့သူဖြစ်ကတဲ့ဆန်ဖွဲ့ထားတဲ့ဒီဖောင်လေးပေါ်ကိုအာရမှောက်ကလေးတက်ပြီးတော့ခြေနဲ့လက်နဲ့ကူးခတ်သွားတော့ခုဘက်ကန်းကိုရောက်သွားတယ်ခုဘက်ကန်းကိုရောက်တော့မှဩငါဘေးအန္တရာယ်ကင်းတဲ့နေမျိုးငါရောက်ပြီဘေးမကင်းတဲ့နေမျိုးကြီးကိုငါစွန့်ခဲ့ပြီငါတို့စိတ်ချရပြီဆိုပြီးတော့အလွန်ကောင်းတဲ့အရှိကောင်းတဲ့တစ်ပင်အောင်မှသူဟာအပန်းဖြီးပြီးတော့နားနေနေတယ်လို့ရသော်ဘုရားကဒါဥပမာပေးတာဟုတ်လားအဲ့တော့ဦးဇင်းတို့အဲ့ဒီဥပမာအရာ ဒါကြောင့်မတော်ဥရင်တို့ပုထုရှင်တတ္တဝါတွေနော်ပုထုရှင်တတ္တဝါတိုင်းဒီရာဇုတံတင့်ထားတဲ့ခိုးသားပဲနော်ရာဇုမှုကိုလွန်ကျူးခဲ့တဲ့ပုဂ္ဂိုလ်ကြီးပဲဒါလောကီဥမာနဲ့ပြောရရင်အဲ့ဒါကဘာကိုပြောတာတုံးဆိုတော့ဒါကြောင့်မတော်ဥရင်တို့တွေကမကောင်းမှုအကုသို့ကံတွေကိုအနန္တပြုခဲ့တာတွေမရှိဘူးလားအကျိုးပေးဥမာနော်လက်လက်ဆက်ဆက်မျိုးစည်တွေလို့အပင်ပေါအုံးမဲ့မျိုးစည်တွေလို့မဖြစ်စီ ကိုပြုထားတာဖြစ်တဲ့အတွက်ကြောင့်အမှုကင်းပြီလို့မဆိုနိုင်ဘူးအမှုတင်းနေတဲ့နေတာအဲ့ဒီအကုသိုလ်ကံတွေကမုတ်ဆိုးရဲ့ခွေးဟာသားသမင်ကိုလိုက်တဲ့အခါမှာမမီရင်တော့မကြိုက်ဘူးမီမှမမီပဲနဲ့ကြိုက်လို့မရဘူးပေါ့မီတဲ့နေရာမှာဘာလို့မတော့ကြိုက်မှာပေါ့အဲ့လိုပဲအကုသိုလ်တရားဆိုတာမီရာမှာတွေ့ရာမှာကြိုက်လိမ့်မယ်တရားဓမ္မတို့ဥရှင်တို့ပေါ့အဲ့တော့ကိုဟာရာဇဝမှုတန်လန်းနဲ့နေတာတနည်းပြောရရင်တော့ဖန်ဝင်ရထုတ်ခံထားရတဲ့လူတွေလို့လည်းပြောနိုင်တယ်ပေါ့ဟုတ်လားအေးအချိန်မရွေးအပြစ်ဒဏ်ပေးတာကိုခံရနိုင်တယ်ဟုတ်လားဒါကြောင့်ဦးဇင်းတို့ဒီလင်္ကာဟိုဒီတုတ်တံကိုမင်းကုန်းစတော်ကြီးကလင်္ကာလေးရေးတယ်တော်တော်ကောင်းတယ်အဲ့ဒီလင်္ကာလေးရရင်တော့ဒီတုတ်တံကိုရတယ်လို့ဆိုလို့ဖြစ်မယ်ပေါ့နော်ကံမင်းတရားလူခိုးသားကို၃ပါးဝတ်နောင်ဘဝထောင်၌၄កောင်တက်မွေနှင်းအပ်ပေ၏တဲ့ကံဆိုတဲ့မင်းတရားကြီးကတတဝါဆိုတဲ့ခိုးသားကိုနော်သုံးပါးဝတ်နောင်ဘဝထောင်နိုင်တယ်နော်ကာမဘဝရူပဘဝအရူပဘဝလို့ဆိုတဲ့ဘဝသုံးပါးဆိုတာဒါထောင်ကြီးပေါ့ဟုတ်လားအဲ့ဒီထောင်ထဲမှာဒီရာဇသားကိုအကျဉ်းချအကံတရားကဟုတ်လားကမင်းနေရလူခိုးသားကိုကမင်းနေရလူခိုးသားကိုသုံးပါးဝတ်နောင်ဘဝထောင်နိုင်လေကောင်ဓမ္မွေနှင်းအပ်ပေ၏ပရမေဘုဒ္ဓမိတ်ကောင်းမှဤဘဝဝတ်နောင်မွေလေကောင်းမှလူအောင်ယုံလျက်ပြေးပါလျက်လီဟောမြတ်စွာဘုရားဆိုတာကလျာဏမိတ်တဟုတ်လားဒီမူကြီးလေးကောင်ဟာမင်းအတွက်အကောင်းမဟုတ်ဘူးသူတို့စိတ်တို့လို့ရှင်ကြိုက်လိမ့်မယ်မင်းဒီကနေပြေးလို့လမ်းပြီးတော့ပြောတယ်မိတ်ကောင်းရွှေကောင်းဆိုတာဘုစုကိုရည်ရွယ်ပြောတာတော့မြတ်စွာဘုရားကိုရည်ရွယ်ပြောတာကလျာဏမိတ်တဆိုတာမြတ်စွာဘုရားနော်မိတ်ကောင်းမာ၍သုံးပါးဝန်းနောင်ဘဝထောင်မှလေးကောင်းဓမ္မွေနှင်းအပ်ပေ၏ပရမေဘုဒ္ဓမိတ်ကောင်းမာ၏ဘဝဝဏ္ဏောင်ပွေလေးကောင်းမလွတ်အောင်ယုံလျက်ပြေးပါလျက်လီလက်နှင့်ကိုယ်စီဆွဲပိုက်ချီလျက်ဒီနေ့မှဥစဉ်တို့မူကြီးလေးကောင်ဆိုတာဘာကိုပြောတာတော့ဒါကိုအကျေချက်ပြောရရင်တော့အလွန်ကောင်းမယ်ပေါ့သို့တော့အကျေချက်ပြောဖို့ဥစဉ်တို့အချိန်မရပါဘူးဟုတ်လားမွေလေးကောင်ဆိုတာကဓာကြီးလေးပါကိုပြောတာတဲ့နော်ပရိယာဘောတေဇောဝါယောနော်ဓာကြီးလေးပါကိုပြောတာဒီဓာကြီးလေးပါဆိုတာကညီမျှနေတဲ့အချိန်မှာသိပြီးတော့ပြဿနာမရှိမကြီးမြဘူးဆိုတာနဲ့သူကအလွန်ကြောက်เสียရကောင်းတယ်။စောစောကမွေကြီးလေးကောင်ကလည်းပဲစိတ်မဆိုးသေးဘူးစိတ်မတူဘူးဆိုရင်တော့သူကအလွန်ချစ်เสียရကောင်းတယ်ဆိုတဲ့အနေအထားပြုတ်ပြုတ်ပြောင်းပြောင်းနဲ့ဟိုတလုံတိုင်းဖြစ်တယ်ဆိုတဲ့အနေအထားရှိတယ်ပေါ့။သူတို့စိတ်ဆိုးပြီဆိုတာနဲ့အဲ့ဒါအမောက်ထောင်ပြီးတော့အကြီးအကျယ်ဒုက္ခမပေးနိုင်ဘူးလား။ပေးနိုင်တယ်။အဲ့ဒါလိုပဲဒီတက်ကြီးလေးပါဖောက်ပြန်လာပြီမကြီးမြတော့ဘူးဆိုရင်ဒကာသမားတို့အရှင်တို့အကြီးအကျယ်ဒုက္ခရောက်နေဟုတ်လား။ပတူရတဲ့ဖောက်ပြန်လို့ရှိရင်လေမွေကြီးလေးကောင်တွေကကဋ္ဌမုခမွေကြိုက်ခံရသလိုပဲတဲ့ကြိုက်ခံလိုက်ရတယ်ကဋ္ဌမုခမွေဆိုတာကကြိုက်လိုက်လို့ရှိရင်လူကထင်းချောင်းကြီးလိုမာတောင့်ပြီးတော့တေးရတာလို့ဆိုတယ်အဲ့လိုပဲပထဝီဓာတ်ပေါက်ပြန်လို့ရှိရင်မာတောင့်ပြီးတော့တေးရတာဟုတ်လားရှိတယ်နော်ဒကာကြီးဒီမကြီးများဟုတ်လားပြီးတော့ဦးဇင်းတို့ဟောလေဓာတ်ပေါက်ပြန်မယ်ဆိုလို့ရှိရင်တော့ဟောငပြောပင်ကိုဓာတ်နဲ့ပိုင်းလိုက်တယ်လို့မျိုးပေါ့ဟုတ်လားလူဟာဘိုင်းဘိုင်းလဲပြီးတော့ဘာမှမလုပ်မရှားနိုင်တော့ဘဲနဲ့ဒါဥရှင်တို့လေးဖြတ်တဲ့ယောဂါတွေဟာဒါလေတက်တည်းဟူသောမွေကကြိုက်လို့နော်ဝါတမုခမွေကြိုက်လို့သူတို့သေးရတာပါဟုတ်လားအေးဥရှင်တို့တေဇောဆိုတာကြတော့သူကမီးသဘောနော်အပြားလွန်ပြီးတော့အပူလွန်ပြီးတော့သေးကြရတဲ့သဘောပေါ့ဟုတ်လားတချို့ဥရှင်တို့မွေမျိုးတွေကကြိုက်လို့ရှိကြိုက်လိုက်လို့ရှိရင်မဲတူးပြီးတော့လူကိုမီးလောင်သွားတယ်လို့မျိုးပေါ့ဟုတ်လားတော်တော်ကြောက်เสียကောင်းတဲ့အနေအထား။နောက်ရည်ထက်ဖောက်ပြန်လို့ရှိရင်လည်းပဲဒါသေးနိုင်တာပဲ။ဘုရင်တို့အသေးတွေပါလေမကောင်းလို့တချို့ဖြင်းနေပါလေဆွဲနေတာတွေပါလေမရှိဘူးလား။နောက်တကူလုံးရည်တွေကြီးစုပြီးတော့ပုံပြပန်းပြဖြစ်ပြီးတော့တေးကြရတာပေါ့။ဟုတ်ရလား။ဒါကြောင့်မွေလေးကောင်ဆိုတာသဘောကောင်းနေရင်တော့တိတ်ကိစ္စမရှိဘူး။သူတို့အမျက်ထွက်လာပြီဆိုတာနဲ့ပြဿနာရှာတော့။အဲ့လိုပဲဓာကြီးလေးပါဆိုတာညီမျှနေတဲ့အချိန်မှာတိတ်ပြီးတော့မသိတာဘူးပေါ့သူတို့ဒုက္ခ။သို့တော်အမြဲထာဝရညီမျှနေမယ်ဆိုတာမရှိဘူးတစ်ချိန်ကြာရင်တော့ဖောက်ပြန်ရမှာပဲ ောက်ပြန်တဲ့အချိန်မှာတရားသမားတို့အရှင်တို့ခံရရမှာပဲဟုတ်လားအေးဒါကြောင့်မူကြီးလေးကောင်ဆိုတာတက်ကြီးလေးပါကိုပြောတာတဲ့နော်နောက်ပြီးတော့လူသားယောက်ျား၅ယောက်ကိုတလူကိုစီဆွဲကန်စီပြီးတော့လိုက်ခိုင်းနေဆိုတဲ့နေရာကြတော့လူသားယောက်ျား၅ယောက်ဆိုတာနော်ဥပါဒနဲ့ခန္ဓာ၅ပါးကိုပြောတာတဲ့နော်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီခန္ဓာ၅ပါးဒီလူသားယောက်ျား၅ယောက်လို့ဆိုဟုတ်လားဒီနေရာမှာပိသက်ကောင်သူတော်ကောင်တို့ရုပ်ဖောက်ပြန်လို့တရားတာရှိတယ်ဝေဒနာဖောက်ပြန်လို့တရားတာရှိတယ်ဟုတ်လားအဲ့ဒါလိုပဲသင်ညာသင်္ခါရဝိညာဉ်တကယ်တမ်းကတော့ဟိုဒီတရားတွေဟာကိုယ်ကိုယ်ကိုယ်ကိုယ်တတ်တဲ့သဘောတရားတွေပါပဲဟုတ်လားဟိုဒီခန္ဓာ၅ပါးဟာတရားဓမ္မတို့အရှင်တို့သူများတတ်လို့တရားတယ်ဆိုတာလေဘယ်သူမှမတတ်ဘဲနဲ့ဒီတိုင်းပဲအချိန်ကြတော့သိသွားကြတဲ့လူတွေကပဲများတာပဲမဟုတ်လားနောက်သူများတတ်လို့တရားတယ်ဆိုတာလည်းပဲသူကမတည်တော့အောင်မခိုင်ပါလို့တရားတာပေါ့ဒီလိုစဉ်းစားလို့မရဘူးလားဆိုကြပါစို့ကိုကမတည်တော့အောင်ခိုင်ပါတယ်ဆိုရင်ဘယ်သူတတ်တတ်မတည်နိုင်ဘူးဆိုလို့ရှိရင်ဒါတည်စရာအကြောင်းမရှိဘူးပေါ့ဟုတ်လားသူများတတ်လို့တည်တယ်ဆိုတာကတတ်လို့ရတယ်ဆိုတာကစားသူကမခိုင်ပါဘူးဆိုတဲ့အနေထားလို့ပြောလို့မရဘူးလားညာနော်အဲ့ဒါဦးဇင်းတို့လူသားယောက်ျား၅ယောက်ဆိုတာလောကီခန္ဓာ၅ပါးကိုပြောတာပေါ့အတွင်းလူယုံဆိုတာကြတော့ဘာကိုပြောတာတုံးဆိုတော့နန္ဒီရာဂဆိုတဲ့တဏှာကိုပြောတာတဲ့အဲ့သူကငေပေါင်းကြီးပေါ်ဆိုတဲ့အတိတ်ပဲပေါ့သူပြောလို့ရှိရင်အာလုံးယုံနေဆိုတဲ့အတိတ်ပဲပေါ့ဟုတ်လားကိုကသူလည်းပဲအမြဲတမ်းနေရတာသူကအကျိုးသိအကြောင်းသိပြောတာရှိမင်းချင်းချောက်ပြီးတော့ပြောတာရှိမင်းဘလို့ပဲပြောပြောသူပြောရင်တော့ယုံနေပေါ့အဲ့လိုပဲဒကာဓမ္မတို့ဦးကြီးတို့တွေဟာဘဝတန်တရားတရှောင်းဒီတဏှာလောဘကိုပဲအဖော်လုပ်ပြီးတော့လာတာဆိုတော့သူ့ကိုတော့ကိုကဘာဖြစ်တော့ယုံနေအဲ့ဒါသူကကိုယ့်ရဲ့လူယုံပဲအဲ့ဒီလူယုံကပဲကိုကိုတန်နိုင်တယ်ဆိုတဲ့အတိတ်ပဲကိုပြောတာဟုတ်လားအေးအတွင်းလူယုံဆိုတာနန္ဒီရာဂဆိုတဲ့တဏှာလောဘအဲ့ဒီမှာသူပြင်းရင်းနဲ့တော့ရွာတဲ့ကိုဝင်ပြီးတော့နားစရာခိုးစရာရှာတော့အိမ်ပြက်6လုံးတွေ့တယ်လို့ဆိုတယ်မို့လားအေးအဲ့ဒီအိမ်ပြက်6လုံးဆိုတာကမျက်စိနားနာလျာကိုစိတ်ကိုပြောတာဒီမျက်စိနားနာလျာကိုစိတ်ဟာဘာမှအားကိုးရမရှိတဲ့အိမ်ပြက်တွေနဲ့တူတယ်လို့ဆိုတယ်ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကဒီထဲမှာအာဂုယမြန်အနှစ်သာရရှိတာမြန်ဘာမြန်တွေ့ရမလဲဆိုပြီးတော့ဉာဏ်ပညာနဲ့ရှာဖွေတယ်ဒါပေမဲ့အနှစ်သာရရှိတာအာဂုယကိုဒီထဲမှာဘာမှမတွေ့ရဘူးမျက်စိထဲမှာအာဂုယဆိုတာဘာမှမရှိဘူးနားမှာအာဂုယဆိုတာမရှိဘူးဟုတ်လားဖောက်ပြန်တဲ့သဘောတွေသာလည်းရှိနေတယ်လို့နားလည်ရမှာပေါ့ဒါကြောင့်အတွင်းအာယတန6ပါးဒီဘာနဲ့တူတော့အိမ်ပြည့်ကြီး6လုံးနဲ့တူတယ်အဲ့ဒီအိမ်ပြည့်ကြီး6လုံးကိုပဲမကြခဏလာလာပြီးတော့မိတင်ရွှေ့ရတယ်တပြက်ဓမြကြီး6ယောက်ဆိုတာကတော့ဘာနဲ့တူတော့ဆိုတော့အပြင်အာယုံ6ပါးပါဠိတာယရဏဟုတ်လားအရှင်းအတန်အနံအရာသာအတွေ့အထိဟုတ်ရလားဒီနေရာမှာပိဋကကောင်သူတော်ကောင်တို့အားလုံးတရားကြီးဝနေတဲ့ပုံကိုယ်တွေပါအာယုံ6ပါးကဒီအိမ်ပြက်6လုံးဆိုတဲ့ဒေါ်လာ6ပါးကိုဘယ်ပုံပဲနီးမီးရှို့တယ်ဆိုတာကိုလူတိုင်းသိပါတယ်ဟုတ်လားမြင်ပြီးတော့ဆွဲလမ်းမယ်ဆိုရင်ဒါယာဂမီရှုခံရတာပေါ့မြင်ပြီးတော့မကြည်မနှက်ဖြစ်မယ်ဆိုရင်ဒါဒေါသမီရှုခံရတာပေါ့နော်များသောအားဖြင့်ဆွဲလမ်းနေမကြည်နှက်ဘူးဆိုတာတွေကလည်းပဲဒီမြင်ခြင်းကြားခြင်းကြောင့်ပဲဖြစ်ကြတာမဟုတ်လားမြင်လဲရလို့သဘောကျသွားတယ်မြင်လဲရလို့စိတ်တူသွားတယ်ဖြစ်နိုင်တယ်မဟုတ်လားအေးကြားလဲရလို့ကိုယ်စိတ်တူသွားတယ်ကြားလဲရလို့ကိုယ်သဘောတွေကျသွားတယ်ဟုတ်တယ်မဟုတ်လားအဲ့ဒါဘာလို့ခံရတာတော့မီရှုခံရတာရာဂကိဆိုတဲ့ရာဂမီးနဲ့ရှုခံရဒေါသကိဆိုတဲ့ဒေါသမီးနဲ့ရှုခံရဒီအာယုနေဟာဘယ်လိုသဘောတွေပါလို့မသိလည်းဘူးဆိုရင်တော့မောဟကိဆိုဟောမောဟမီးနဲ့ရှုခံရတယ်ဟုတ်လားအဲ့လိုရာဂဒေါသမောဟမီးတွေနဲ့ရှုခံရပြီဆိုလို့ရှိရင်ဒီကိလေသာမီးမငိမ့်လေသေးတဲ့မြတ်ကလပ်ပလုံးဘဝတစ်တဖန်ဖြစ်ရတယ်ဆိုတဲ့ဇာတိမီးကငိမ့်တယ်လို့မဆိုနိုင်ဘူးဟုတ်လားဇာတိဆိုတာဖြစ်ပြီဆိုလို့ရှိရင်ဇရာဆိုတဲ့မီးမရဏဆိုတဲ့မိတောကဆိုတဲ့မိပရိဒေဝဆိုတဲ့မိဒီမိတွေဟာငိမ့်တယ်လို့ဆိုနိုင်မလားမဆိုနိုင်ဘူးဇာတိယဇရာယမရဏေနတောကပရိဒေဝဒုက္ခဒေါမနတိဒေါမနတဥပယာတိဟိအဋိဌံတိဝရာမိနော်မျက်စိမှာမိ7မျိုးလောင်တယ်လို့ဆိုတယ်ရာဂဒေါသမောဟဒီ3မျိုးရှိတယ်နော်အေးပြီးတော့ပါတော့ဇာတိဇရာမရဏတောကပရိဒေဝဒုက္ခဒေါမနတဥပယာတသူတို့က7မျိုးတွဲလိုက်တော့မိ7မျိုးဟုတ်ရလားအေးဦးဇင်းတို့ပေးတဲ့ပေါင်းသူတော်ကောင်းတို့တေချာစဉ်းစားနော်အာယတနာ12ပါးတစ်ချိန်ကြတော့ပြောပြခြင်းနဲ့ပြောပြမှာပါဟုတ်လား ဒီအာယတနာ၁၂ပါးမှာတမျိုးတမျိုးလည်းမီး၁၁မျိုးလောင်ကျွမ်းနိုင်တယ်ပေါ့ဟုတ်လားအေးအဲ့ဒါကိုကဘုရားကြီးတို့လေဒီဆိုဘုရားကြီးကဟောမီး၁၁ပါးဟာအာယတနာ၁၂ပါးမှာလောင်ကျွမ်းနေတဲ့အတွေ့အကြုံဟောတရား၃၀နှစ်ပါးကယ်ပြီးအကျယ်မီးပေါင်းပွားတုံရှောင်းတီထောင်းတောင်းတောက်လောင်မစဲသေးဘူးလို့ ဆိုကြီးကသူ့ရဲ့ခန္ဓာအာယတနာတသ္တစာလင်္ကာကျမ်းမှာအဲ့လိုရေးထားဟုတ်လားဆက်နှစ်အာယတနာမြောက်ပွားကမူ၁၃၀နှစ်ပါးကေတာအကျယ်မီးပေါင်းပွားတုံရှောင်းသည်ထောင်းတောင်းတောက်လောင်မစဲသေးဘူးဟုတ်ရဲ့လားဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကောင်းတို့ဒီနေရာမှာအိမ်ပြည့်၆လုံးကိုဓမြ၆ယောက်ကမီးတင်ရှူတယ်ဆိုတာဒါကိုပြောတာဟုတ်လားအဲ့လိုသွားရင်းနဲ့ အော်အလွန်ကြည်တဲ့ရေပြင်ကြီးကိုတွေးပြီးဆိုတော့ဒီရေပြင်ကြီးကိုကုခတ်ဖို့မလိုဘူးလားလိုတယ်အဲ့ဒီရေပြင်ကြီးဆိုတာဘာပြောတာလဲဆိုတော့ဩဃလေးပါးကိုပြောတာတဲ့ကာမောဃဘောဃဒိဋ္ဌောဃအဝိဇ္ဇောဃတေဟုကောက်ရင်တော့ကာမောဃနဲ့ဘောဃကလောဘပေါ့နော်ဒိဋ္ဌောဃကဒိဋ္ဌိပေါ့အဝိဇ္ဇောဃကမောဟပေါ့နော်လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဆိုတာကဖြတ်တန်းဖို့တော်တော်မလွယ်တဲ့ရေပ နှိမ့်မြုပ်ပြီးတော့အောက်ကိုဆွဲချသွားနိုင်တဲ့အစွမ်းတက်သည့်ရှိတဲ့အလွန်ပြင်းထန်ကြောက်မွေရာကောင်းတဲ့ရေလိုင်းကြီးတွေလို့အဓိပ္ပာယ်ရတယ်။ဟုတ်လား။အဲ့ဒါပဲလောဘတို့ဒိဋ္ဌိတို့မောဟတို့ဆိုတာတတ္တဝါတွေကိုလွှမ်းမိုးနိုင်တယ်နှိမ့်မြုပ်နိုင်တယ်ဆွဲချသွားနိုင်တဲ့အစွမ်းတက်သည့်ရှိတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာ။ဒါကြောင့်သူ့ကိုပါလောရမှာတုံးဆိုတော့လွန်မြောက်အောင်ကူခတ်ရမယ်။အဲ့ဒါလိုကူခတ်တဲ့နေရာမှာဦးဇင်းတို့မဂ္ဂင်၈ပါးဆိုတဲ့ဖောင်ကလေးပေါ်မှာတက်ပြီးတော့နောက်ခြေနဲ့လက်နဲ့ဆိုတာကအထုတ်တဲ့ဝရိယပေါ့ဟုတ်လားအဲ့ဒါနဲ့ကုခတ်ပြီးတော့သွားကြရမယ်အဲ့ဒါဟိုဘကန်းရောက်ပြီဆိုလို့ရှိရင်ဟိုဘကန်းဆိုတာကနိဗ္ဗာန်ဆိုတဲ့အတိတ်ပဲပေါ့သောတော်ကဘေးအန္တရာယ်ထူပြောတဲ့ဒီဘကန်းဆိုတာကတော့တက္ကာယလို့မြတ်စွာဘုရားကနာမည်တက်တယ်နော်တက္ကာယဆိုတာကဘေးအန္တရာယ်ထူပြောတဲ့ထင်ရှားရှိတဲ့ယုံနိုင်နေပေါ့နော်ဒါတွေဟာအန္တရာယ်မကင်းတဲ့အနေထားတွေအန္တရာယ်မကင်းဘူးဆိုတာကတနေ့တေချာဘောပျက်စီးရမယ်ဆိုတဲ့အနေအထားကိုလှမ်းကြည့်ရင်တော့လွယ်လွယ်နဲ့သိနိုင်ပါတယ်။ဘယ်သူမှလွတ်ကင်းနိုင်စရာအကြောင်းမရှိဘူး။အပျက်စီးကြီးပျက်စီးရလိမ့်မယ်။အပျက်စီးကြီးမပျက်စီးသေးခင်မှာလည်းပဲအပျက်စီးလေးတွေအမြဲထာဝရပျက်စီးနေတာကမရှိဘူးလား။ရှိတာပေါ့။ဘယ်မှတည်တတ်နေတယ်ဆိုတာမရှိဘူး။ဟုတ်လား။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီအနိစ္စချက်မမြဲတဲ့သဘာဝတရားဟာတရားနားလေအောင်ကြိုးစားအထုတ်တဲ့နေရာမှာအလွန်မှအခြေခံကြတဲ့အကြောင်းတရားလို့နားလေရမှာ။ဟုတ်လားမမြဲတာကိုတိလို့ရှိရင်ကြံတဲ့လေးနဲ့တဲ့အပိုင်းတွေကိုတိဖို့အတွက်အများကြီးအကျိုးကျေးဇူးရှိတယ်မမြဲတာကိုတိခြင်းသည်အခြေခံအကြံဆုံးလို့နားလည်ရမယ်ဟုတ်ရလားဒါကြောင့်ဦးဇင်းတို့ခုသတိပဋ္ဌာန်တရားကိုအားထုတ်တဲ့နေရာမှာတတိဆိုင်နိုင်ရန်စိုက်နိုင်သလောက်စစ်စစ်ဆက်ဆက်တတိထားနိုင်ရန်ထားနိုင်သလောက်ဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာချုပ်ပြောက်သွားကြတာကြီးပဲဆိုတဲ့အတိကိုမတိနိုင်ဘူးလားတိနိုင်တယ်အဲ့ဒါအနိစ္စကိုတိတဲ့သဘောတို့အကြံဉာဏ်ပြောလို့မရဘူးလားရတယ်နော်ဒီလိုဒီနေရာမှာတိတဲ့နေရာမှာတော့တယောက်နဲ့တယောက်မတူနိုင်ဘူးပေါ့နောက်တချို့ကခက်စိတ်စိတ်အသေးစိတ်ကြည်ကြည်လင်လင်ပြက်ပြက်သားသားတိနိုင်မြင်နိုင်တယ်ပေါ့တချို့ကြတော့လည်းပဲခက်ကြမ်းကြမ်းခက်ဝေးဝေးခက်ကြဲကြဲပဲတိနိုင်မယ်ပေါ့ဒါကတော့ကိုယ့်ရဲ့ကြိုးစားအထုတ်တဲ့ဝိရိယကိုယ့်ရဲ့တရားတရားကိုယ့်ရဲ့ဉာဏ်ပညာဒါတွေပေါ်မှာအဓိကမူတည်မယ်ပေါ့ဟုတ်လားသို့တော့ကိုယ်ကမလျှော့သောဇွဲလုံးလန်းနဲ့ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ကြည်ကြည်လင်လင်ပြက်ပြက်သားသားတိနိုင်မြင်နိုင်တဲ့အရှင်ကိုမရောက်ပြီဘုလားရောက်လိမ့်မယ်မြတ်စွာဘုရားကလူတွေကျင့်သုံးလို့မရတဲ့ဒေသနာတော်ကိုဟောပါမလားဒါရိုးရိုးလေးပဲနော်ဒါကြောင့်တို့လက်လန်းမမီဘူးလို့မတွင်နဲ့ဟုတ်လားပြင်းလို့သာမမီပဲရှိရမယ်လားဟုတ်လားပင်ကိုအကြီးအသေးရမမီဘူးဆိုတာမရှိပါဘူးဘောင်းဆိုဒီလူတွေဒူးဟိတ်တွေမှမဟုတ်ဘဲနဲ့တိဟိတ်တွေပဲဥစ္စာအကြီးကိုဟုတ်တယ်မို့လားအေးဒူးဟိတ်ဆိုလို့ရှိရင်ဒီရုပ်တည်နန်းလေးဖြစ်ချင်းပြချင်းအကြောင်းတွေကိုပြောရင်သူတို့နားလည်နိုင်မှာမလားနားမလည်နိုင်ဘူးကို့မှာနားလည်နိုင်တဲ့အစွမ်းရှိတယ်ဆိုတဲ့ကိုကဒါတိဟိတ်လို့ဆုံးဖြတ်ရမယ်လို့လေဆိုဘုရားကြီးကပြောခဲ့တာမရှိဘူးလားရှိတယ်နောက်ခန္ဓာရဲ့မမြဲတဲ့တဘာဝကိုတိပြီဆိုလို့ရှိရင်ဒါပါလေတိဟိတ်လို့ပြောလို့ရတယ်ပေါ့ဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ကို့ရဲ့အာထုံမှုယော့လို့တာလည်းချွေယွင်းလို့တာလည်းမတိနိုင်မမြင်နိုင်ရှိရလိမ့်မယ်ဟုတ်လားတကယ်လို့ကပြီးပြီးဝဝအာထုံမယ်ဆိုရင်မတိဘူးဆိုတာဖြစ်စရာအကြောင်းမရှိပါဘူးဟုတ်လားအေးအဲ့ဒါဦးဇင်းတို့အာတိဝိသုက္ကမသုတ်တံရဲ့အနှစ်ချုပ်ပေါ့အဲ့ဒီအာတိဝိသုက္ကမသုတ်တံကိုနာယူပြီးတော့သောတော်ကပြောခဲ့တဲ့ ตุมนาเบิกขุนีมาวัมมาลีกาผิดลาได้เบิกขุนีมาบ่ผิดตัวรยะหานาผิดตัวไอ้นี่ยะหานาผิดตัวดอมาล่ะเนตุยะทุกข์ฤหาငြိမ်းသွားတယ်ဆိုတဲ့အတိတ်ပဲပေါ့အဲ့ဒါကိုပဲဦးဇင်းတို့တရားဏိဒံတော်ကတစ္ဆာလေးပါးကိုဟုတ်မှန်သည့်အတိုင်းမတိသေးသမျှကလပ်ပလုံးဒုက္ခတွေရဲ့အဆုံးကိုမပြုတ်နိုင်ဘူးလို့မြတ်စွာဘုရားပေးခဲ့တဲ့ဥပမာလေးနဲ့ဒကာဓမ္မတို့နှိုင်းရှင်ပြီးတော့စဉ်းစားကြဖို့မလိုဘူးလားလိုတယ်တစ္ဆာလေးပါးကိုတိမှဒုက္ခဟာဆုံးမယ်တစ္ဆာလေးပါးကိုမတိသမျှဒုက္ခဟာမဆုံးဘူးဒါကြောင့်ဘာကုသိုလ်ကောင်းမှုကိုပဲလုပ်လို့ရုပ်စွာအဆုံးဘလောက်ကလေးကိုပဲလှူတာပဲဖြစ်ဖြစ်ဟုတ်လားကုသိုလ်ကောင်းမှုပြုနေတယ်များထိုကုသိုလ်ကောင်းမှုတို့ကြောင့်เนาะသစ္စာလေးပါးကိုတည်တယ်ဉာဏ်ဒူးဉာဏ်မြတ်ကိုရပါရစေဆိုတဲ့ဆန္ဒထားဖို့မလိုဘူးလားလိုပါတယ်အခုဦးဇင်းတို့၅ရက်လောက်အချိန်ယူပြီးတော့ကြိုးစားအထောက်ကြတဲ့ဒီသတိပဋ္ဌာန်ဘာဝနာအလုပ်ကိုအထောက်ချင်းကတော့သစ္စာလေးပါးကိုတည်ဖို့အတွက်သူကတော့ဓာတ်လိုက်ကိုပဲကြိုးစားအထောက်နေတာမဆိုနိုင်ဘူးလားဗျာဆိုနိုင်တယ်เนาะမြတ်စွာဘုရားကလည်းပဲသစ္စာသတိပဋ္ဌာန်တရားကိုအထောက်လို့ရှိရင်ညာယတ္တအဋ္ဌကမာယသစ္စာလေးပါးကိုထုတ်ထွန်းပြီးတော့တိတဲ့အရိယာမညံကိုရလိမ့်မယ်လို့အာဘခံထားဘူးလားအာဘခံထားတယ်။ဟောတုရိယတုတ်တံမှာလည်းပြောထားတာရှိပါတယ်။အာယုံတက်ပြီဆိုလို့ရှိရင်မကြခင်မှာလွေထွက်ဖို့တည်ကြတယ်တဲ့။ဟုတ်လား။အဲ့လိုပဲတမ္မာဒိဋ္ဌိခန္ဓာဟာမမြဲတဲ့သဘာဝရှိတယ်။အဲ့ဒါကိုမမြဲဘူးလို့တိတယ်ဆိုရင်ဒါတမ္မာဒိဋ္ဌိလို့ခေါ်ရတယ်။အဲ့ဒီတမ္မာဒိဋ္ဌိဖြစ်ပြီဆိုလို့ရှိရင်တစ္ဆာလေးပါးကိုထုတ်ထွန်းပြီးတော့တည်တဲ့အရိယာမဉ္ဇဉ်ကိုတေချာပေါက်ရမယ်လို့မြတ်စွာဘုရားဟောတာ။အာယုံတက်ပြီးရင်နေတေချာပေါက်ထွက်မယ်။ယုံနံဖြစ်ခြင်းပြည့်ခြင်းကိုတည်တဲ့မြင်တဲ့ဉာဏ်လို့ဆိုရမယ်။တမ္မာဒိဋ္ဌိဖြစ်တယ်ဆိုလို့ရှိရင်တစ္ဆာလေးပါးကိုတည်တဲ့အရိယာမဉ္ဇဉ်ကိုရမယ်လို့မြတ်စွာဘုရားဟောတာ။ဟုတ်လား။ဒီလိုဒေသနာတွေနဲ့လည်းပဲမိမိတို့ရဲ့တရားတရားကိုမြင့်တင်ပေးဖို့မလိုဘူးလား။လိုပါလေ။ဒါကြောင့်ပေတော်ကောင်သူတော်တို့ဒီကနေ့เนาะသစ္စာလေးပါးကိုတိမာဒုက္ခဆုံးမယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့သစ္စာလေးပါးကိုတိခြင်းရဲ့အကြောင်းတရားလို့ဆိုရမယ်သတိပဋ္ဌာန်ဘာဝနာလို့ကိုစူးစမ်းအထုတ်တဲ့နေရာမှာအားဖြစ်စေဖို့ရည်ရွယ်ချက်နဲ့ဒါဦးဇင်းတို့ပြောလိုက်ပါတယ်เนาะအေးသစ္စာလေးပါးကိုတိမာသားလျင်ဒုက္ခအလုံးတို့ရဲ့အခြေခံအကြောင်းတရားဖြစ်တဲ့ရည်တောင်းမြင့်နဲ့တူတဲ့လောဘဆိုတဲ့သမှုရိယသစ္စာဟာချုပ်ဆုံးမှာသမှုရိယသစ္စာချုပ်ဆုံးမှာသမှုရိယသစ္စာကြောင့်ဖြစ်မဲ့ဒုက္ခသစ္စာတွေလည်းချုပ်ဆုံးမယ်ပေါ့ဒါကြောင့်ပေတပေါင်းသူတော်ကောင်းတို့သည်ပြုလုပ်အထောက်အသောဒါနာတီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်မဲ့ညာပူညာမျက်နှိပ်ပံကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုဝရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း